Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။2019ခုနှစ်ဇွန်လ25ရက်အင်္ဂါနေ့မနက်ဖြန် VOA အသံလွှင့်အစည်းအဝေးတွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24 40 51ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအသံလွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမတင်ကီထိုက်ပါမတ်အင်ချင်းနိုင်တဲ့အတူသတင်းညင်ညပါမယ်အီရန်ပေါ်ဗန္နာရစ်ရဒဏ်ခတ်ပိတ်ဆို့မှုတစ်ကိုအမေရိကန်သမ္မတကတနင်္လာနေ့မှာချမှတ်လိုက်ပါတယ်ဗီယက်နမ်ဆွေရကိုဖြုတ်ချဖို့ကြံစီမှုနဲ့အမေရိကန်နိုင်ငံသားကိုဗီယက်နမ်ကထောင်ဒဏ်12နှစ်ချမှတ်ပါတယ်ဒီသတင်းနေနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်
အခုမနက်ခင်းဆက်ပြီးနားဆင်ရမယ့်သတင်းလာရေးဆက်သွယ်မေးမြန်းချက်တွေထဲမှာတော့ရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်လို့မနေ့ကကုလသမဂ္ဂရဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားတာကိုနားဆင်ရပါမယ
် Well you're aware of the concerns we've expressed in the past about the situation in Rakhine State and we continue to hope that there will be conditions set
ကုလတွင်ရေမှုချုပ်ယုံပြောခွင့်ရရဲ့ပြောကြားချက်နဲ့တူနားဆင်ရမှာဖြစ်တယ်လို့အခုလိုအင်တာနက်ဖြတ်တောက်မှုဟာဒုက္ခသည်စစ်ရှောင်းတွေနဲ့သတင်းလွတ်လပ်ခွင့်အတွက်စိုးရိမ်စရာဖြစ်နေတဲ့အကြောင်းရခိုင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ရဲ့ပြောကြားချက်ကိုလည်းဆက်တိုက်ထုတ်လွှင့်ပေးသွားမှာပါတခါလှုပ်အားကဈေးချိုတဲ့တရုတ်နိုင်ငံမှာသွားပြီးပစ္စည်းထုတ်တဲ့ American Apple Company ကအခွန်တိုးမြင့်ကောက်ခံလာတာတွေကိုရှောင်ဖို့စက်ယုံတွေဘဲကိုရွှေ့ပြောင်းမှလဲဆိုတာနဲ့အတူ American တရားရုံးချုပ်ကလိန်တူချင်းလက်ထပ်ခွင့်အတည်ပြုပေးလိုက်တဲ့၄နှစ်ပြည့်အကြောင်းကိုလည်းနားဆင်ကြရမှာပါရှင်အခုရန်စုံတော့အင်္ဂါနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်နဲ့မတ်အင်ဂျင်နိုင်တို့ပြောပြပေးပါမယ်ရှင
်အီရန်ဘာသာရေးခေါင်းဆောင်အယာထိုလာအလီခါမီနီကိုအတိအကျပြစ်မှတ်ထားတဲ့အီရန်ပေါ်ဗန္နာရစ်ရာဒဏ်ခတ်ပိတ်ဆို့မှုသစ်ကိုတနင်္လာနေ့မှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကချမှတ်လိုက်ပါတယ်အထင်နာစေမဲ့ဒဏ်ခတ်ပိတ်ဆို့မှုသစ်လို့လည်းသမ္မတကပြောပါတယ်ဘာသာရေးကောင်းဆောင်ခါမီနီနဲ့အီရန်နိုင်ငံအနေနဲ့ကမ္ဘာဗန္နာရေးဈေးကွက်အသုံးပြုနိုင်ခွင့်ကိုအဟန့်တားဖြစ်စေမယ်လို့ဆိုတဲ့သမ္မတထရန့်ကသမ္မတရဲ့အမိညွှန်ကြားချက်ကိုလက်မှတ်ရေးထိုးလိုက်တာပါအခုလိုအရေးယူဆောင်ရွက်မှုကြောင့်အီရန်ရဲ့ပိုင်ဆိုင်မှုဒေါ်လာတန်ထောင်ပေါင်းများစွာကိုအမှန်တကယ်ထိန်းချုပ်လိုက်နိုင်မှာဖြစ်တယ်လို့အမေရိကန်ဗန္နာရေးဝန်ကြီးစတီဗင်မနူချင်ကပြောပါတယ်အမေရိကန်ရဲ့မောင်းတူမဲ့ဒရုန်းရှင်ကိုအီရန်တို့ပစ်ချခဲ့တဲ့အပေါ်အခုညွှန်ကြားချက်နဲ့ခိုင်မာထိုက်တင့်တယ်လို့တုံ့ပြန်လိုက်တာလို့လည်းအမေရိကန်သမ္မတကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကအမေရိကန်ရဲ့မောင်းတူမဲ့ဒရုန်းရှင်ကို Hormuz ရေလက်ကျအနီးနိုင်ငံတကာဝေဟင်ပိုင်းနဲ့အတွင်းအီရန်တို့ပစ်ချခဲ့တာလို့အမေရိကန်ကပြောဆိုထားပြီးအီရန်ဘက်ကတော့သူ့ရဲ့ဝေဟင်ပိုင်းနဲ့ထဲမှာဆိုပြီးတော့ပြောနေတာပါ။ဒီအပေါ်မှာအမေရိကန်ဘက်ကစီးရီးအရအရေးယူရင်အီရန်150လောက်တည်ဆုံနိုင်တယ်ဆိုရကြောင်းပြီးခဲ့တဲ့ကြာသပတေးနေ့တုန်းကနောက်ဆုံးအချိန်မှမှကတ်ပြီးစီးရီးအရမတုံ့ပြန်ဖို့သမ္မတထရန့်ကဆုံးဖြတ်ခဲ့တာပါအီရန်အပေါ်ဒဏ်ခတ်မှုသစ်ကိုကြီးညာချက်ထဲမှာတော့အမေရိကန်သမ္မတထရန့်ကအမေရိကန်ဘက်ကစစ်ရှည်တီးခတ်မှုကိုပြသခဲ့ပြီးဖြစ်ကြောင်းနောက်မှဆက်ပြီးတော့စစ်ရှည်တီးခတ်မယ်လို့မဆိုလိုကြောင်းဒါကိုအခွင့်အရေးတစ်ခုအနေနဲ့ပေးအပ်တာဖြစ်ကြောင်းပြောဆိုခဲ့ပါတယ်
အခုလိုအီရန်နိုင်ငံအပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ရည်တည်ချက်ကိုဗြိတိန်နိုင်ငံကပုံမထောက်ခံလာတဲ့အခြေအနေရှိနေပြီးအီရန်အစိုးရပေါ်ဗြိတိန်နိုင်ငံရဲ့သဘောထားတင်မာမှုတွေကိုပြသခဲ့ပါတယ်။ဒါဟာသမ္မတထရမ့်အနေနဲ့မကြသေးခင်ကသွားခဲ့တဲ့ဗြိတိန်နိုင်ငံခီးစဉ်တွင်တွေ့ဆုံဆွေးနွေးမှုတွေရဲ့ရလဒ်တစ်စိတ်တစ်ပိုင်းဖြစ်တယ်လို့တန်တမန်အတိုင်းဝိုင်းကပြောသလိုအီရန်အစိုးရရဲ့ရန်လိုတဲ့လုပ်ရက်တွေကြောင့်လည်းဖြစ်တယ်လို့ဆိုပါတယ်။အခုလိုဗြိတိန်အစိုးရအနေနဲ့သမ္မတထရမ့်ကိုလူသိရှင်ကြားထောက်ခံပြီးအီရန်အစိုးရကိုကန့်ကွက်ရှုံချတဲ့လုပ်ရက်ကိုသူတို့အနေနဲ့အားရမိကြောင်းအမေရိကန်အရာရှိတွေကပြောပါရယ်2015ခုနှစ်ကအင်အားကြီးနိုင်ငံတွေကြားအီရန်ရဲ့နျူကလ িয়ার သဘောတူစာချုပ်ကနေနှုတ်ထွက်ဖို့မနစ်ကထရမ့်ရဲ့ဆုံးဖြတ်ချက်ကိုဗြိတိန်ဘက်ကကန့်ကွက်ခဲ့တဲ့ဖြစ်ရနဲ့အခုထောက်ခံတာကတော့ဆန့်ကျင်ဘက်ဖြစ်နေတယ်လို့လည်းအမေရိကန်အရာရှိတွေကနှိုင်းယှဉ်ပြောဆိုခဲ့ပါရယ်ရှင
်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းထံကိုစာပေးပို့ခဲ့တာဟာဒီလအစောပိုင်းတုန်းကသူ့မွေးနေ့အတွက်ဆွမွန်ကောင်တောင်းခဲ့တဲ့ကင်ဂျုံအွန်းရဲ့ပေးစာကိုရင်းရင်းနှီးနှီးစာပြန်ခဲ့တာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ကမွေးနေ့ဆုတောင်းစာပေးပို့ခဲ့တာဖြစ်ပြီးစာကတိတ်ကိုရင်းနှီးဖော်ယူတယ်လို့လည်းသမ္မတထရန့်ကသတင်းထုတ်တွေကိုအင်ဂျီရိုမာတနင်္လာနေ့ကပြောဆိုတာပါ။ပြီးခဲ့တဲ့ဇွန်လ14ရက်နေ့မှာသမ္မတထရန့်အသက်83နှစ်ပြည့်ခဲ့တာပါ။အမေရိကန်သမ္မတထံကတိတ်ပြီးကောင်းမွန်တဲ့အကြောင်းအရာတွေပါတဲ့စာရစောင်ကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းလက်ခံရရှိခဲ့ကြောင်း မြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကထုတ်ပြန်ပြီးနောက်တနေ့မှာပဲအမေရိကန်သမ္မတကအခုလိုပြောဆိုတာဖြစ်ပါတယ်။ခေါင်းဆောင်နှစ်ဦးကြားစာအဆက်အသွယ်ရှိနေတယ်လို့လဲအမေရိကန်သမ္မတအိမ်ဘျူရိုပြန်ကြားရေးအတွင်းဝင်ဆိုင်ရာဆန်ဒါစ်ကညပိုင်းမှာပဲကြေညာချက်ထုတ်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေအရှိအမေရိကန်နဲ့မြောက်ကိုရီးယားကြားဆွေးနွေးမှုတွေရပ်ဆိုင်နေချင်းအခုလိုခေါင်းဆောင်နှစ်ဦးကြားစာအပြန့်အလှန်ပေးပို့နေကြတာလည်းဖြစ်ပါတယ်။ခေါင်းဆောင်နှစ်ဦးတို့ရဲ့ပြီးခဲ့တဲ့ဖေဖော်ဝါရီလကဒုတိယအကြိမ်ထိပ်သီးတွေ့ဆုံမှုမှာလည်းမြောက်ကိုရီးယားအပေါ်တန်းခတ်မှုဖြေလျှော့ပေးရေးအတွက်ဘာတွေလက်ရော့ဆောင်ရွက်မလဲဆိုတဲ့အပေါ်သဘောတူညီချက်တစုံတရာမရပဲပြီးဆုံးခဲ့ပါတယ်။ရှေ့မတိုးနောက်မဆုတ်သာအခြေအနေဖြစ်နေပေမဲ့လို့လည်းအမေရိကန်သမ္မတထရန့်ကတော့မြောက်ကိုရီးယားခေါင်းဆောင်ကင်နဲ့ဆက်ဆံရေးကောင်းနေဖို့ထိန်းထားစေဖြစ်ပါတယ်။လာမယ့်ဗုဒ္ဓနေ့မှာတော့သမ္မတထရန့်ကအာရှဒေသကိုခီးထွက်တဲ့အခါမှာတောင်ကိုရီးယားနိုင်ငံကိုလည်းဝင်ရောက်မှာဖြစ်ပါတယ်။
2019ခုကအမေရိကန်ပြည်ထောင်စု Illinois တက္ကသိုလ်မှာတရုတ်နိုင်ငံကနေလာတဲ့ကျောင်းသူတအူးကိုတတ်ခဲ့တဲ့တက္ကသိုလ်ကျောင်းသားဟောင်းမှာအပြစ်ရှိကြောင်း Federal Jury အဖွဲ့ကဆုံးဖြတ်ခဲ့ပါတယ်။ရင်းရင်ကျန်းကိုတတ်ခဲ့သူ Brent Christensen ဟာမတတ်ခင်မှာပြန်ပေးဆွဲအာဓမ္မပြုကျင်ပြီးဓာတ်နဲ့ထိုးခဲ့တဲ့ကျူးလွန်မှုအထောက်အထားတွေကို Jury အဖွဲ့ကနေအချိန်2နာရီတွင်းလေ့လာအတည်ပြုနိုင်ခဲ့တာဖြစ်ပါတယ်။အစိုးရရှေ့တွေပြောဆိုချက်အရ Christensen ဟာကျန်းကိုဘေ့စ်ဘောဒုတ်တန်နဲ့ရိုက်နှက်ခဲ့တယ်လို့ခေါင်းကိုပါဖျက်ခဲ့တယ်လို့ဆိုပါရယ်။ကျန်းရဲ့ရုပ်အလောင်းကိုတော့အခုချိန်ထိပြန်ရှာမတွေ့ခဲ့ပါဘူး။ခရစ်စတန်ဆန်အနေနဲ့တက္ကသိုလ်အနီးကလမ်းတွေပေါ်ကားနဲ့မောင်းရင်တယောက်ယောက်ကိုတတ်ဖို့ရှာနေချိန်မှာကျန်းဟာအဲ့ဒီနေရာကိုရောက်သွားတာဖြစ်တယ်လို့အစိုးရရှေ့တွေကပြောပါရယ်။ခရစ်စတန်ဆန်ဆိုရင်လူပေါင်း12ဦးကိုတတ်ခဲ့တဲ့လူသက်သမားဖြစ်ပြီး FBI ဗဟိုထောက်လှမ်းရေးအေဂျင်စီအနေနဲ့သူ့အမှုကိုစုံစမ်းစစ်ဆေးနေဆဲဖြစ်ပါရယ်ရှင်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 9133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာဘာသာအစီအစဉ်ရဲ့အင်္ဂါနေ့မနေ့ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်ရခိုင်ပြည်နယ်တွင်မှရခိုင်လက်နက်ကင်တပ် AA နဲ့မြန်မာတပ်မတော်ကြားတိုက်ပွဲတွေဆက်ပြီးရှိနေပြီးပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲမတင်ကာမှုနဲ့အစိုးရကဖမ်းဆီးထားသူ10ဦးထိရှိနေပါတယ်။တချိန်တည်းမှာပဲရခိုင်ပြည်နယ်သတင်းတွေကိုအထူးပြုဖော်ပြတဲ့စစ်တွေအခြေစိုက် Development Media Group ကိုတီထောင်သူနဲ့ Editor ချုပ်ကိုအောင်မင်းဦးလည်းအမှုဖွင့်ခံထားရတာကြောင့်ပုံအောင်နေရပါတယ်။ကိုအောင်မင်းဦးက VOA ကို email ကနေဖြေကြားတဲ့အထက်မှာတော့လုံးကျုံတဲ့တနေရာမှာခိုးအောင်နေရကြောင်းသူ့အနေနဲ့ကတော့အဖမ်းခံဖို့မရှိကြောင်းပြောကြားခဲ့ပါတယ်။ရဲအထုတပ်ဖွဲ့နဲ့စစ်တပ်အဖမ်းခံရရင်သူ့လုံးကျုံရေးအတွက်မတွေးရဲစရာဖြစ်တယ်လို့လည်းကိုအောင်မင်းဦးကပြောပါတယ်။မတရားသည့်နဲ့ဆက်သွယ်မှုနဲ့ရဲကကိုအောင်မင်းဦးကိုအမှုဖွင့်ထားတယ်လို့သာသိရပြီးဘလို့ဥပဒေချိုးဖောက်တယ်လဲဆိုတာကိုတော့ရဲဘက်ကတိတိကျကျပြောမထားပါဘူးရှင်။
2026ဆောင်းရာသီအိုလံပစ်ပွဲတော်ကိုအီတလီနိုင်ငံမီလန်မြို့မှာကျင်းပမှာဖြစ်ကြောင်းနိုင်ငံတကာအိုလံပစ်ကော်မတီကတနင်္လာနေ့ကကြေညာလိုက်ပါပြီ။အခုလိုအီတလီကိုအင်ရှင်နိုင်ငံဖြစ်ရွေးချယ်လိုက်ကြောင်းကြေညာချိန်မှာအီတလီကိုယ်စားလှယ်အဖွဲ့အနေနဲ့ဝမ်းမြောက်ဝမ်းသာဖြစ်သွားခဲ့ပါတယ်။ဆောင်းရာသီအိုလံပစ်ပွဲကိုတာဝန်ယူလက်ခံကျင်းပဖို့အီတလီအနေနဲ့ဆွီဒင်နဲ့အပြိုင်ဆိုင်ဖြစ်ခဲ့တာပါ။အိုလံပစ်ကော်မတီဝင်83ဦးကနေမဲပေးရွေးချယ်ခဲ့တာဖြစ်ပါတယ်။အခုလိုအီတလီနိုင်ငံကိုအင်ရှင်အဖြစ်ရွေးချယ်ခံခဲ့ရတဲ့အတွက်အီတလီနိုင်ငံသားတွေဟာဆိုရှယ်မီဒီယာတွေကနေတဆင့်နိုင်ငံအတွက်ဂုဏ်ယူကြောင်းပြောဆိုခဲ့ကြပါတယ်ရှင်
။ဗီယက်နမ်ဆွေးရကိုဖျောက်ချဖို့ကြံစီမှုနဲ့အမေရိကန်နိုင်ငံသားကိုဗီယက်နမ်မှာထောင်ဒဏ်12နှစ်ပြစ်ဒဏ်ချမှတ်လိုက်ပါတယ်။အသက်55နှစ်အရွယ်မိုက်ကယ်ဖွန်မင်ငူယင်ကတော့ဗီယက်နမ်နိုင်ငံတွင်းမှာဆန္ဒပြမှုတွေလှုံ့ဆော်ခြင်းခဲ့တဲ့အတွက်အပြစ်ရှိကြောင်းဖျောက်ချက်ပေးပါတယ်။ဒါပေမဲ့လည်းဟနွိုင်းနဲ့ဟိုချီမင်းစီးတီးတို့ကအစိုးရအဆောက်အုံတွေတိုက်ခိုက်ဖို့လူတွေကိုအားပေးအမြောက်လုပ်တယ်ဆိုတာကိုတော့သူကညင်ပါတယ်။သူ့ရဲ့ပြစ်ဒဏ်ကြခံပြီးရင်တော့အမေရိကန်ကိုပြန်ပို့ခံရမှာဖြစ်တယ်လို့လည်းသူ့ရဲ့ရှင်းနေကပြောပါတယ်။မစ္စတာငူယင်ကတရားရုံးမှာအပြစ်ရှိကြောင်းဝန်ခံခဲ့ပြီးမိသားစုနဲ့မကြခင်ပြန်ဆုံနိုင်ဖို့အတွက်ပြစ်ဒဏ်ကိုလျှော့ပေါက်ပေးဖို့လည်းပန်ကြားခဲ့တယ်လို့သူ့ရဲ့ရှင်းနေက Writers သတင်းအေဂျင်စီကိုပြောဆိုပါတယ်။သူနဲ့အတူအဖမ်းခံခဲ့ရတဲ့ဗီယက်နမ်အမျိုးသား2ဦးတို့ကတော့ထောင်ဒဏ်8နှစ်နဲ့10နှစ်စီအသီးသီးချမှတ်ခံရပါတယ်ရှင်။
ကမ္ဘောဒီးယားနိုင်ငံမှာဆောက်လက်ဆအဆောင်ပြိုကျခဲ့တာကြောင့်အနည်းဆုံးအလုတ္တမ28ဦးသေဆုံးခဲ့ပြီး26ဦးဒဏ်ရာရခဲ့ပါတယ်။ပြိုကျပျက်စီးနေတဲ့အဆောင်ကြားတနင်္လာနေ့ကအမျိုးသား2ဦးကိုအသက်ရှင်လျက်ဆွဲထုတ်ကယ်ဆယ်နိုင်ခဲ့တာပါ။တီဟာနုဗေးလ်ကမ်းခြေမြို့မှာစောင့်နေတဲ့ခုနှစ်ထပ်မြင့်အဆောင်ရဲ့ဒုတိယအထက်မှာအဲ့ဒီအလုတ္တမ2ဦးကအိပ်ပျော်နေခဲ့တာဖြစ်ပါတယ်။အဲ့ဒီအဆောင်ကိုအလုတ္တမအဲ့ဒီအဆောက်အုံမှာအလုတ္တမ50ကနေ60လောက်အထိနေအဖြစ်နေထိုင်ကြတယ်လို့လည်းအသက်ရှင်လူမြောက်လာသူတွေကပြောပါတယ်ဒီလူနေအဆောက်အုံစီမံကိန်းဟာတရုတ်လုပ်ငန်းရှင်တအူးပိုင်ဆိုင်တာဖြစ်ပြီးဒီလိုအဆောက်အုံပြိုကျမှုနဲ့ပတ်သက်လို့လူ၄ဦးကိုဖမ်းဆီးစစ်ဆေးနေတယ်လို့ကမ္ဘောဒီးယားရဲကပြောပါတယ်အဲ့ဒီလူ၄ဦးစလုံးဟာတရုတ်နိုင်ငံသားတွေဖြစ်ပါတယ်။တနင်္လာနေ့ကထုတ်ပြန်တဲ့တရုတ်တန်ယုံရဲ့ကြေညာချက်မှာတော့ဒီဖြစ်ရပ်နဲ့ပတ်သက်လို့ကမ္ဘောဒီးယားအာဏာပိုင်တွေဥပဒေနဲ့အညီလှုပ်ဆောင်တာတွေကိုထောက်ခံပံ့ပိုးသွားမယ်လို့ဖော်ပြထားပါတယ်ရှင်
။အမေရိကန်ပြည်တော်စုရင်းကိုခွင့်ပြုချက်မရှိဘဲဝင်ရောက်လာကြပြီးတဲ့နောက်နေဆက်ထိမ့်သိမ်းရေးစခန်းတွေမှာထိမ့်သိမ်းခံရတဲ့ရာနဲ့ချီတဲ့ကလေးတွေကိုနေရာရွှေ့ပြောင်းပေးမှာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကနေဆက်ထိမ့်သိမ်းရေးစခန်းတွေမှာနေထိုင်ရတဲ့အခြေအနေတွေကိုမီဒီယာသတင်းတပုတ်ကဖော်ပြလိုက်ပြီးတဲ့နောက်အခုလိုဖြစ်လာတာပါ။ AP သတင်းအေဂျင်စီရဲ့ဇွန်လ20ရက်နေ့ကသတင်းဖော်ပြအပြီးနေဆက်ထိမ့်သိမ်းရေးစခန်းတဲ့ကကလေးငယ်300ကျော်ကိုအမေရိကန်အစိုးရကရွှေ့ပြောင်းနေတယ်လို့ AP သတင်းကတနင်္လာနေ့မှာဖော်ပြတာဖြစ်ပါတယ်။နေရာအသေးစိတ်ကိုတော့သတင်းမှာဖော်ပြပါဘူး။ထိမ့်သိမ်းရေးစခန်းတွေအတွင်းမှာကလေးငယ်တွေကအချင်းချင်းထိတ်နေကြပြီးမိန်းလာစနစ်ကလည်းမကောင်းကလေးတွေကလည်းဖျားနာနေသလိုညစ်ပတ်နေတဲ့အဝတ်တွေမကောင်းတဲ့အစားအသောက်တွေစားနေရတယ်ဆိုပြီး AP သတင်းကဖော်ပြခဲ့တာပါ။ခွင့်ပြုချက်မရှိဘဲနေဆက်ကိုဖျက်ကျော်လာတဲ့နောက်အုတ်ထင်းသူမပါဘဲနေဆက်ဖျက်ကျော်ဝင်ရောက်လာတဲ့ကလေးတွေကိုထိမ့်သိမ်းဆောက်ရှောက်ရတဲ့အစိုးရဌာနကြီးနှစ်ခုကိုဒီသတင်းနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့ VOA ကပြန်ကြားပန်ကြားခဲ့ပေမဲ့တနင်္လာနေ့နေကင်းပိုင်းထိအကြောင်းမပြန်ခဲ့ပါဘူးရှင
်။အင်္ဂါနေ့မနက်ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့မတ်အင်ဂျင်နိုင်တို့ပြောပြပေးသွားကြတာပါရှင်။အခုမနက်ခင်သတင်းလွှာတွေမှာတော့နိုင်ငံတကာသတင်းလွှာတွေနဲ့စမှာပါ။တရုတ်သွင်းကုန်တွေအပေါ်အမေရိကန်ဘက်ကအခွန်တိုးကောက်တာကိုရှောင်ရှားနိုင်ဖို့ Apple ကုမ္ပဏီအတွက်ပစ္စည်းထုတ်ပေးနေကြတဲ့တရုတ်ပြည်တွင်းကစက်ရုံတွေပြည်ပကိုရွှေ့ပြောင်းဖို့အမေရိကန်နည်းပညာလုပ်ငန်းကြီး Apple ကတိုက်တွန်းနေတယ်ဆိုတဲ့သတင်းတွေထွက်လာပါတယ်။တရုတ်ပြည်ထုတ်ကုန်ပစ္စည်းတွေအပေါ်အမေရိကန်တို့ကအခွန်တိုးကောက်မှုကိုရှောင်ရှားဖို့ကုန်ထုတ်လုပ်ငန်းတွေပြည်ပပြောင်းရွှေ့မှုနဲ့အတူတရုတ်နိုင်ငံမှာတော့အလုပ်လက်မဲ့နှုန်းကြီးထွားလာနေမှုနဲ့ရင်ဆိုင်နေရပြီလို့လည်းသုံးသပ်သူတွေကပြောကြပါတယ်။Joyce Horn ရဲ့သတင်းလွှာကိုတော့မတ်သိန်ကြီးထိုက်ကပြောပြပေးမှာပါရှင်
။အမေရိကန်နည်းပညာလုပ်ငန်းကြီး Apple အတွက်ပစ္စည်းထုတ်လုပ်ပေးသွင်းကြတဲ့အများစုတရုတ်အခြေစိုက်ထိုင်ဝမ်လုပ်ငန်းတွေအနေနဲ့အမေရိကန်ရဲ့သွင်းကုန်ကွန်တိုးမြင့်ကောက်ခံမှုကိုရှောင်ရှားနိုင်ဖို့ကုန်ထုတ်လုပ်မှု1500ကိုင်နှုန်းကနေ30ရာခိုင်နှုန်းထိတရုတ်နိုင်ငံပြင်ပမှာထုတ်လုပ်ရေးစဉ်းစားချက်ဖို့ Apple ကုမ္ပဏီကတိုက်တွန်းနေတယ်လို့သတင်းတွေထွက်လာပါတယ်။Nikkei Asian Review ကအမည်မဖော်တဲ့သတင်းရှင်းမြစ်တွေကိုကိုးကားပြီး Foxconn Technology, Pigeotron, Wistron အပါအဝင် iPhone ပစ္စည်းအစိတ်အပိုင်းတွေထုတ်လုပ်နေတဲ့လုပ်ငန်းတွေအနေနဲ့တရုတ်ပြည်တွင်းကအမေရိကန်ကိုတင်ပို့မဲ့ iPhone ထုတ်လုပ်ရေးလုပ်ငန်းတွေကိုတခြားအရှိတောင်အရှနိုင်ငံတွေထံပြောင်းရွှေ့စေတွက်ချက်ဖို့ Apple လုပ်ငန်းကြီးကပြောဆိုတယ်လို့ဖော်ပြခဲ့တာပါ Apple လုပ်ငန်းကြီးဘက်ကတော့ဒီအပေါ်မှာတုံ့ပြန်ချက်မပေးပါဘူးဒီလိုထုတ်လုပ်မှုရွှေ့ပြောင်းတာတွေကဖြစ်နေပြီလို့သုံးသပ်သူတွေကပြောဆိုထားပြီးကုန်ထုတ်လုပ်မှုရွှေ့ပြောင်းတာကြောင့် Apple လုပ်ငန်းကြီးရဲ့အကျိုးအမြတ်ကိုထိခိုက်စေမှာဖြစ်တယ်လို့တရုတ်နိုင်ငံတွင်အလို့အကန့်အများအပြားဆုံးရှုံးစေမှာလည်းဖြစ်ပါတယ်ပြီးခဲ့တဲ့နှစ်အတွင်းတရုတ်နိုင်ငံတွင်ကကုန်ထုတ်လုပ်ငန်းတွေပြည်ပကိုရွှေ့ပြောင်းတာတွေရှိနေပြီးတရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးစစ်ပွဲဆက်ဖြစ်နေအောင်မယ်ဆိုရင်ရွှေ့ပြောင်းမှုဆက်ဖြစ်နေမယ်လို့လည်းသုံးသပ်သူတွေကထပ်လောင်းပြောပါတယ်။ကမ္ဘာတလွန်နည်းပညာပစ္စည်းထုတ်လုပ်မှုသုတေသနလုပ်တဲ့ ITC Taiwan ကအကြီးတန်းသုတေသနဆိုင်ရာစီမံခန့်ခွဲသူရှောင်ကောင်းကအခုလိုပြောပါတယ်
။1年多来就我了解在資訊的像 PC 這塊或者消費
ကျွန်တော်တည်ရတဲ့လောက်ကတော့ပြီးခဲ့တဲ့နှစ်တွင်သတင်းချက်လက်နည်းပညာပစ္စည်းထုတ်လုပ်မှုကဏ္ဍဥပမာအဖြစ်ဆိုရင်တကိုရီသုံးကွန်ပျူတာဒါမှမဟုတ်လဲအိမ်သုံးလျှက်စစ်ပစ္စည်းထုတ်လုပ်သူတွေကလက်ကင်ဖုန်းထုတ်လုပ်သူတွေထက်ပိုပြီးတော့တရုတ်ပြည်အပြင်မှာကုန်ထုတ်လုပ်မှုတွေရွှေ့ပြောင်းလုပ်ကင်ခဲ့ကြပါတယ်
အမေရိကန်နဲ့တရုတ်ကုန်သွယ်ရေးပဋိပက္ခမှာအပယ်လိုနည်းပညာကုမ္ပဏီတွေကကြားထဲကမြေစာပင်ဖြစ်အထိနာနေတာဖြစ်ပြီးအမေရိကန်ကိုတင်သွင်းတဲ့တရုတ်ထုတ်ကုန်ပစ္စည်းတွေအပေါ်ပြည်တံခတ်တဲ့အနေနဲ့အကြီးအကျယ်အခွန်ကောက်ခံမှုနဲ့လည်းကြုံနေရတာဖြစ်ပါတယ်။ဒီသတင်းပတ်နောက်ပိုင်း G20 အစည်းအဝေးမှာတရုတ်သမ္မတရှီဂျင်းပင်နဲ့တွေ့ဆုံပြီးရင်တော့ဒေါ်လာဘီလီယံ300တန်ဖိုးရှိတရုတ်သွင်းကုန်တွေအပေါ်ထပ်ပြီးအခွန်ကောက်မလားဆိုတာဆုံးဖြတ်မယ်လို့လဲဒီလအစောပိုင်းမှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုထားပါတယ်။ကုန်ထုတ်လုပ်မှုလုပ်ငန်းတွေကိုတရုတ်နိုင်ငံပြင်ပခွဲထုတ်ထားတဲ့အတွက်လိုအပ်လာရင်အမေရိကန်ကိုတင်ပို့မယ် iPhone တွေကိုတက်ဆင်ထုတ်လုပ်ရေးပိုပြီးအဆင်ပြေသွားစေမှာဖြစ်တယ်လို့စီးပွားရေးသုတေသနဆိုင်ရာ Chow Hua Institution ကညွှန်ကြားရေးမှူးလီယူမြောင်ချွန်းကပြောပါတယ်။တရုတ်ရဲ့အိန္ဒိယနိုင်ငံတွေဖြစ်တဲ့အိန္ဒိယ၊ဗီယက်နမ်၊အင်ဒိုနီးရှားနဲ့ထိုင်ဝမ်ကျွန်းတူလိုဒေသတွေကအကျိုးအမြတ်ရှိသွားစေမှာဖြစ်တယ်လို့လည်းသူကပြောပါတယ်။ဒီလိုကုန်ထုတ်လုပ်ငန်းရွှေ့ပြောင်းမှုတွေကြောင့်တရုတ်ကတော့အထည်နာနေပြီလို့လည်းသူကထပ်လောင်းပြောပါတယ်
။中国它的面临最大很重要冲击是它的就业。
တရုတ်ရဲ့အလုပ်ကံရရှိမှုအပေါ်မှာအကြီးမားဆုံးနဲ့အသိအသာဆုံးတက်ရောက်မှုရှိပါတယ်။အာဏာပိုင်တွေဘက်ကရှင်းရှင်းလင်းလင်းထုတ်ဖော်ပြောဆိုတာမရှိပေမဲ့လည်းအလုပ်ကံတွေအစုလိုက်အပြုံလိုက်ဆုံးရှုံးတာကြောင့်တရုတ်မှာအလုတ်လက်မဲ့နှုံကြီးထွားလာမှုပြဿနာနဲ့ရင်ဆိုင်နေရပါတယ
်။တရုတ်ဘက်ကတော့နိုင်ငံတွင်းအလုတ်ကံရရှိမှုနှုံတည်တည်ငြိမ်ငြိမ်ရှိနေစေလို့ပြီးခဲ့တဲ့သတင်းပတ်မှာပြောဆိုပြီးမနှစ်တုန်းကဆိုရင်ဝန်ဆောင်မှုလုပ်ငန်းကဏ္ဍကနေအလုတ်အကန့်အများဆုံးရတယ်လို့လည်းပြောပါတယ်။အစိုးရရဲ့စင်းစရာတွေအရာတော့မေလအတွင်းမြို့ပြဒေသအလုတ်လက်မဲ့နှုံက900ကိုင်နှုံမှပဲရှိနေစေဖြစ်ပြီး2019ခုနှစ်အတွင်းအလုတ်လက်မဲ့နှုံသတ်မှတ်ချက် 5.5 ရာခိုင်နှုံအောက်ယွန်းနေနေစေဖြစ်ပါတယ်။ဒါပေမဲ့လည်းတရုတ်ပြည်တွင်ကုန်ထုတ်လုပ်ရေးလုပ်ငန်းတွေကပြည်ပကိုရွှေ့ပြောင်းမှုနောက်အချိန်ပိုအလုတ်ခိုင်းစေမှုတွေလျှော့ချမှုတွေနဲ့အကြဘက်ကိုရောက်လာတယ်လို့ပြောဆိုမှုတွေနဲ့အတူတရုတ်ရဲ့ပို့ကုန်ထုတ်လုပ်ရေးလုပ်ငန်းမှာအလုတ်ခိုင်နှုံယွန်းနေလာပြီးလောက်ခလာစာနေလာတာတွေလည်းရှိနေပါတယ်။တရုတ်နိုင်ငံတွင်ရွှေပြောင်းလုပ်သမားတန်း280ရဲ့ငွေကြေးသုံးစွဲမှုကရော့ကျလာတာနဲ့အတူပဲတရုတ်ရဲ့ရေရှည်ရည်မှန်းချက်ဖြစ်တဲ့ပြည်ရင်းစားသုံးမှုအပေါ်အားထားပြီးစီးပွားရေးမြင့်တင်ရေးဆိုတဲ့အပေါ်မှာလည်းအထည်နာစီမှာဖြစ်တယ်လို့ခန့်မှန်းကြပါတယ်။ဒါ့အပြင်အရေးသွေးကောင်းတဲ့ထုတ်ကုန်တွေလိုချင်တဲ့အမေရိကန်ဝက်လက်တွေဆုံရှုံလာပြီးတစ်ဖက်မှာလည်းတရုတ်ပြည်တွင်စားသုံးသူတွေကဈေးနှုန်းကိုပိုပြီးတော့အလေးထားတာကြောင့်တရုတ်ရဲ့ပို့ကုန်ထုတ်လုပ်ရေးလုပ်ငန်းတွင်တံပိုးမြင့်ထုတ်ကုန်ထုတ်ဖို့စိတ်ဝင်စားမှုရော့ချလာနိုင်တယ်လို့လဲသုံးသက်သူလီယူကပြောပါတယ်ရှင
်။မတင်ကီထိုက်ပြောပြသွားတာပါရှင်။အခုမြန်မာပြည်ဒေသတချို့မှာအင်တာနက်ဖြတ်တောက်မှုနဲ့သက်ဆိုင်တဲ့သတင်းလွှာတွေဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်။ရခိုင်နဲ့ချင်းပြည်နယ်ကပြည်ပခန့်ဖြစ်ရာနေရာတွေမှာမြန်မာအစိုးရကမိုဘိုင်းဖုန်းအင်တာနက်သုံးခွင့်ဖြတ်လိုက်တာဟာဒေသတွင်းသတင်းတွေကိုအမှောင်ချတာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကတနင်္လာနေ့ကသတိပေးလိုက်ပါတယ်။အခုလိုလှုပ်ရက်ဟာသတင်းလွတ်လပ်ခွင့်ကိုပိတ်ပင်တာဖြစ်ပြီးလုံးဝမလုပ်သင့်တဲ့အကြောင်းနယူးယောက်ခြေဆိုင် CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကြီးကလည်းဝေဖန်ခဲ့ပါတယ်။မတ်အင်ဂျင်နိုင်ကအပြည့်အစုံဆက်ပြီးတော့ပြောပြမှာပါရှင်။
မြို့နယ်ကိုကူမှာမိုဘိုင်းဖုန်းအင်တာနက်ဂွန်ရက်သုံးခွင့်ကိုမြမအစိုးရကဖြတ်တောက်လိုက်တာဟာပဋိပက္ခတွေဖြစ်နေတဲ့ရခိုင်နဲ့ချင်းပြည်နယ်တွေကလူခွင့်ရေးနဲ့လူသားချင်းစာနာမှုဆိုင်ရာစောင့်ကြည့်စစ်ဆေးမှုတွေအပေါ်ပြင်းပြင်းထန်ထန်ကြရဲရိုက်မှုတွေရှိနေကြောင်းမြမနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကဂျွန်လ24ရက်နေ့ကတတိပေးလိုက်ပါတယ်။တနင်္လာနေ့ကထုတ်ပြန်တဲ့သူ့ရဲ့ကြေညာချက်မှာပဋိပက္ခတွေဖြစ်နေတဲ့ဒေသမှာသတင်းယူခွင့်မပြုတာလူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတွေတွာလာခွင့်တားမြစ်ပိတ်ပင်တာတွေရှိနေတာဟာဒေသတစ်ခုလုံးကိုအမှောင်ချထားလိုက်တာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါအပြင်တက်မတော်အနေနဲ့ရခိုင်ပြည်နယ်မှာနယ်မြေရှင်းလင်းရေးစစ်ဆင်ရေးလုပ်နေကြောင်းသူ့အနေနဲ့သတင်းရရှိထားပြီးဒါဟာအရက်သားတွေအပေါ်ပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုကျူးလွန်မှုတွေကိုဖုံးကွယ်နိုင်ဖို့အတွက်အခုလိုအင်တာနက်အသုံးပြုတာကိုဖြတ်တောက်လိုက်တာဖြစ်နိုင်တယ်လို့လည်းရန်ဟီလီကစွပ်စွဲထားပါတယ်။ဒါကြောင့်ဒေတာအတွင်းနဲ့အပြင်မှာရှိနေတဲ့လူတွေအချင်းချင်းအဆက်အသွယ်တွေဖြတ်တောက်ပစ်လိုက်တဲ့အတွက်အဲ့ဒီဒေတာမှာရှိနေတဲ့အရက်သားအလုံးအတွက်သူ့အနေနဲ့စိုးရိမ်ပူပန်မိတယ်လို့လည်းရန်ဟီလီကပြောပါတယ်။အခုလိုရန်ဟီလီရဲ့ထုတ်ပြန်ချက်နဲ့ပတ်သက်လို့ကုလသမဂ္ဂအတွေ့အမှုချုပ်အန်တိုနီယိုဂူတာရက်စ်အနေနဲ့သိရှိထားသလိုရခိုင်ပြည်နယ်မှာလွတ်လပ်စွာထုတ်ဖော်ခွင့်နဲ့သဘောထားတင်ပြခွင့်အပြည့်အဝရှိရေးကုလသမဂ္ဂအနေနဲ့လူလားကြောင်းတနင်္လာနေ့ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂအတွေ့ ရေးမှုချုပ်ယုံရဲ့ပြောခွင့်ရ Foreign Hack ကအခုလိုပြောပါတယ
် Well you're aware of the concerns we've expressed in the past about the situation in Rakhine State and we continue
ရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့အရင်ကတည်းကကုလသမဂ္ဂအတွင်းရေးမှုချုပ်ရဲ့စိုးရိမ်ချက်တွေကိုပြောခဲ့ပြီးသားပါဒါအပြင်ရိုဟင်ဂျာရေရခိုင်ပြည်နယ်ကိုငြိမ်းငြိမ်းချမ်းချမ်းနဲ့ပြန်နာရေးအတွက်အခြေအနေတွေတက်မှတ်ဖန်တီးပေးလိမ့်မယ်လို့လည်းကုလသမဂ္ဂအနေနဲ့ဆက်ပြီးမျှော်လင့်ထားပါတယ်။အခုလက်ရှိအခြေအနေတွေနဲ့ပတ်သက်ပြီးပြောရရင်လည်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးထူးကိုယ်စားလှယ်ရဲ့စိုးရိမ်မှုကိုကျွန်တော်တို့သတိပြုမိပါတယ်။လွတ်လပ်စွာထုတ်ဖော်ခွင့်နဲ့လွတ်လပ်စွာအမြင်သဘောထားတင်ပြခွင့်အခိုင်အမာရှိရေးကုလသမဂ္ဂကလိုလားကြောင်း Foreign Hack ကပြောသွားတာပါ။အလားတူနယူးယောက်ခြေဆိုင် CPJ သတင်းသမားများကာကွယ်ရေးစောက်ရှောက်ရေးအဖွဲ့ကြီးကလည်းပဋိပက္ခဖြစ်နေတဲ့ရခိုင်နဲ့ချင်းပြည်နယ်မှာအင်တာနက်ဖြတ်တောက်လိုက်တဲ့မြန်မာအစိုးရရဲ့လုပ်ရက်ဟာသတင်းလွတ်လပ်ခွင့်ကိုပိတ်ပင်လိုက်တာဖြစ်တယ်လို့ဂျွန်လ24ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။မြန်မာအစိုးရရဲ့လွဲမှားတဲ့လုပ်ရက်ဖြစ်တယ်လို့လည်း CPJ အာရှရေးရာညွှန်ကြားမှု Steve Butler က VOA ကိုပြောပါတယ
်။ The fact is now that many people receive their news
အဓိကအချက်ကတော့လူတော်တော်များများကသတင်းတွေကို mobile phone ကပဲရကြတာပါ။အင်တာနက်ကိုဖြတ်တောက်လိုက်တာဟာသတင်းစာထုတ်ဝေတာကိုပိတ်ပင်လိုက်တာနဲ့အတူတူပါပဲ။ဒါကြောင့်အခုလိုဖြတ်တောက်လိုက်တာဟာသတင်းလွတ်လပ်ခွင့်ကိုပိတ်ပင်လိုက်တာလို့ကျွန်တော်တို့သတ်မှတ်ပါတယ်။ဒါအပြင်အခြေခံကျတဲ့ဆက်သွယ်ရေးဆိုင်ရာတွေပိတ်ပင်ထားရတော့သတင်းတောက်တွေအတွက်လည်းအခက်အခဲတွေအများကြီးရှိပါတယ်။အခုလိုမျိုးသတင်းလွတ်လပ်ခွင့်ကိုပိတ်ပင်တဲ့လုပ်ရက်ဟာလုံးဝမလုပ်သင့်သလိုမတရားတဲ့လုပ်ရက်လည်းဖြစ်ပါတယ်။
ဟုတ်ကဲ့အဲ့တော့ဆိုရင်မြန်မာစစ်တပ်နဲ့ဒီအေရခိုင်တပ်ဖွဲ့ကြားတိုက်ပွဲတွေဖြစ်နေတဲ့ရခိုင်နဲ့ချင်းပြည်နယ်ကမြို့နယ်တချို့မှာအင်တာနက်ဖြတ်တောက်ဖို့အရက်သားအစိုးရဘက်ကညွှန်ကြားတဲ့ပုံမှာဘယ်လိုမြင်လဲရှင
် Studies around the world have shown there's really very little to support this that shutting down the internet really doesn't
ဘာမှဖြစ်နေတဲ့ပြည်ပခါတွေကိုလေးလာကြည့်ရင်အခုလိုမျိုးအင်တာနက်ဖြတ်တောက်တဲ့ကိစ္စမျိုးကတိုက်ခိုက်မှုကိုတားမြစ်ဖို့ဘာမှမလုပ်ပေးနိုင်ပါဘူးဒါကလွဲမှားတဲ့ကိစ္စတစ်ခုပါတရင်အချက်လက်တွေမရအောင်အစိုးရကတားဆီးတဲ့လုပ်ရက်ပါပဲ။သတင်းအချက်လက်တွေကိုလွတ်လွတ်လပ်လပ်မျှဝေတဲ့လူတိုင်းလိုချင်တဲ့သတင်းမျိုးကိုအစိုးရကလိုလားမှုမရှိတာပါ။လွတ်လပ်စွာဆက်သွယ်ပြောဆိုခွင့်ခွင့်ပြုဖို့နဲ့အင်တာနက်ဖြတ်တောက်ထားတာကိုပြန်ပြီးသုံးစွဲခွင့်ပြုဖို့မြန်မာအစိုးရကို CPJ အနေနဲ့တိုက်တွန်းချင်ပါတယ်။
တနင်္လာနေ့ကထုတ်ပြန်တဲ့ရန်ဟီလီရဲ့ကြေညာချက်မှာလည်းမြန်မာအစိုးရအနေနဲ့ mobile phone internet အသုံးပြုခွင့်ပိတ်ပင်ထားတဲ့ဆုံးဖြတ်ချက်ကိုပြန်ရုပ်သိမ်းဖို့တောင်းဆိုထားပါတယ်။ဒါ့အပြင်သူ့ရဲ့ကြေညာချက်မှာ2013ခုနှစ်ကပြဋ္ဌာန်းခဲ့တဲ့ဆက်သွယ်ရေးဥပဒေအောက်မှာရှိနေတဲ့ mobile phone ဆက်သွယ်ရေးကွန်ရက်အားလုံးရဲ့ internet ဝန်ဆောင်မှုတွေကိုယာယီရပ်ဆိုင်းဖို့ဂျွန်လ20ရက်နေ့ကပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကနေညွှန်ကြားချက်ထုတ်ပြန်ခဲ့တယ်လို့ဖော်ပြထားပါတယ်။အဲ့ဒီထုတ်ပြန်ချက်ထဲမှာငြိမ်းချမ်းရေးကိုအဟန့်အတားဖြစ်စေပြီးတရားမဝင်လှုပ်ရှားမှုတွေနဲ့ပူးပေါင်းဆောင်ရွက်ဖို့အင်တာနက်ဝန်ဆောင်မှုကိုအသုံးချခဲ့ကြောင်းအကြောင်းပြထားတယ်လို့ရန်ဟီလီကထောက်ပြထားပါတယ်။ဒါအပြင်သူ့ရဲ့ကြေညာချက်မှာမြန်မာအစိုးရနဲ့တပ်မတော်ဘက်ကရောအေးအေးရခိုင်တပ်ဖွဲ့အနေနဲ့ရောအရက်သားတွေကိုအချိန်တိုင်းအပြည့်အဝအကာအကွယ်ပေးရင်းနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေကိုလိုက်နာဖို့လေရန်ဟီလီကတိုက်တွန်းထားပါတယ်ရှင်
။မန်အင်ဂျင်နိုင်စူးစီးတင်ပြသွားတာပါရှင်။အခုလိုရခိုင်ပြည်နယ်အတွင်းစစ်မှက်ဖြစ်ပွားနေတဲ့နေရာတွေမှာအင်တာနက်လိုင်းတွေကိုဒေတာရင်းတရားဥပဒေစိုးမိုးရေးနဲ့နယ်မြေငြိမ်းချမ်းရေးကိုထိခိုက်စေတယ်ဆိုတဲ့အကြောင်းပြချက်နဲ့အစိုးရကဖြတ်တောက်လိုက်တာဟာစစ်ဘေးရှောင်ပြည်သူတွေအတွက်အင်မတန်မှအန္တရာယ်ကြီးမားလွန်းတဲ့လှုပ်ရက်ဖြစ်တယ်လို့ရခိုင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးကဝေဖန်လိုက်ပါတယ်။ဒီလှုပ်ရက်ဟာတရင်လွတ်လပ်စွာစီစဉ်ခွင့်နဲ့နိုင်ငံသားတွေရဲ့အခြေခံအခွင့်အရေးကိုထိခိုက်စေတဲ့အတွက်ပြည်သူအစိုးရလက်ထက်မှာမလုပ်သင့်တဲ့လုပ်ရက်ဖြစ်တယ်လို့လည်းပြောပါတယ်။မတ်စုမွန်ကစူးစီးတင်ပြထားပါတယ်ရှင်
။ရခိုင်တိုင်းဒေသလက်နက်ကိုင်တပ် AA နဲ့မြန်မာအစိုးရစစ်တပ်တို့ကြားတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်အတွင်းကစစ်ဖြစ်ရာမြို့နယ်ရှစ်မြို့နယ်နဲ့ချင်းပြည်နယ်ပလဝမြို့နယ်အပါအဝင်ဘောင်းကိုမြို့နယ်တွေကအင်တာနက်လိုင်းတွေကိုဂျွန်လ21ရက်နေ့ကနေစပြီးတော့ပြည်ထောင်စုဆိုရရဲ့ညွှန်ကြားချက်နဲ့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကယာယီဖြတ်တောက်ထားတာပါစစ်ဖြစ်နေတဲ့နေရာတွေကဒေသတွင်းနဲ့နယ်မြေတည်ငြိမ်အေးချမ်းရေးတရားဥပဒေစိုးမိုးရေးနဲ့အများပြည်သူအကျိုးကိုထိခိုက်စေတဲ့အတွက်ဆိုပြီးအကြောင်းပြချက်နဲ့ဖြတ်တောက်လိုက်တာဟာသတင်းအမှောင်ချလိုက်တာသာဖြစ်ပြီးတော့အန္တရာယ်များလွန်းတဲ့လောက်ရဖြစ်တယ်လို့စစ်ဖြစ်နေတဲ့ရခိုင်ပြည်နယ်တွေကမြို့နယ်တစ်မြို့နယ်ဖြစ်တဲ့ရသေးတော်မြို့နယ်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်စောဝေက VOA မြန်မာပိုင်းကိုပြောပါတယ
်ကျမတို့အမေနဲ့တော့တကယ်ကိုအန္တရာယ်ကြီးရလို့သတ်မှတ်တယ်ပုံသုံးသပ်မိနေပေါ့နော်ဘာလဲဆိုတော့ဥမာကိုကရသေးတော်မြေဆန္ဒနေရဆိုလို့ရှိရင်ရသေးတော်ကိုဆင်းရတယ်ဆင်းရတဲ့အခါလူမှုဆိုရှယ်မီဒီယာနဲ့တဆင်ပေါ့နော်ဒီကိုတို့တော်လာတဲ့နေရာတွေကိုတင်ရတယ်နောက်တစ်ခါဒီတကယ်ကိုစစ်ဖြစ်နေတဲ့နေရာမှာအခက်အခဲပေါင်းစုံရှိကြတယ်တွေ့တယ်ဥမာရှောက်တန်းလို့ပုံစံမျိုးဖြစ်လာတဲ့ပြဿနာဆိုလို့ရှိရင်အချိန်နဲ့တပြေးညီ ဒီဒုက္ခကလေးတွေကကုမီလို့ရတယ်အဲ့လိုအခြေအနေမျိုးဖြစ်လာလို့ရှိရင်အခုချိန်မှာဖုန်းတစ်ခုတည်းကိုအာကိုလို့ဘယ်လိုမှမရနိုင်ဘူးဒီလူမှုပြည်ကကြတော့တစ်ချိန်လုံးတည်င်းကိုအချိန်မီသိနိုင်တဲ့အတွက်ကြောင့်ပေါ့နော်ဥပမာစစ်ဘေးဒုက္ခတွေအရင်အခက်ခဲတွေရှိတယ်သူတို့ရဲ့စာဝတ်နေရေးအင်မတန်မှပြည်သူတွေဒုက္ခရောက်ခဲ့တာရှိတယ်။အဲ့လိုအခြေအနေမှန်နေပြီးဒီလူမှုကွန်ရက်တွေကနေတဆင့်ပေါ့နော်ဆရာမတို့တားဆီးနိုင်ခဲ့တာတွေရှိပါတယ်။အဲ့ဒီအတွက်ကြောင့်အခုလိုဒီလူမှုကွန်ရက်ကိုပိတ်ဆိတ်ခြင်းအားဖြင့်ပေါ့နော်တကယ်ကိုရခိုင်ပြည်နယ်ရဲ့လူအခွင့်အရေးတစ်ခုကိုရိုက်ချိုးလိုက်သလိုနဲ့တူပါတယ်လို့ပဲဒီမှာအနေနဲ့တုံ့တက်ပြောချင်ပါတယ
်။ပြည်သူကရွေးချယ်တင်မြှောက်ထားတဲ့အရသာအစိုးရလက်ထက်အခုလိုမျိုးသတင်းလွတ်လပ်စွာစီစဉ်ခွင့်အခြေခံနိုင်ငံသားတွေရဲ့သတင်းလွတ်လပ်စွာရယူခွင့်တွေကိုပိတ်ပင်တားဆီးမှုဟာမလုံတဲ့မလုံအပ်တဲ့လုပ်ရတစ်ခုဖြစ်ပြီးတကယ်ပဲဒေတာရင်းတည်ငြိမ်အေးချမ်းဖို့ဆိုရင်တိုက်ပွဲတွေကိုသာအမြန်ဆုံးရပ်တန့်အောင်ဆောင်ရွက်ပေးပါလို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကတိုက်တွန်းပါတယ
်။ပြည်သူ့ကိုယ်စားလှယ်တရားအမိန့်နဲ့ရောပြည်သူတွေအမိန့်နဲ့ကလည်းပြည်သူ့အစိုးရဆိုပြီးတော့အရင်ပဲအစိုးရကိုအားကိုးယုံကြည်မှုတွေထားခဲ့ပါတယ်။ဆက်သွယ်ရေးပုံမှန်80ခွန်မှာပါတယ်။ဖလောကဒီလိုပိတ်ပင်ခွင့်ရှိတယ်ဆိုတော့ပုံမှန်ပေါ့နော်တင်းအေးချမ်းမှုအခြေအနေကပိတ်တယ်ဆိုပြီးတော့ပြောထားတာရှိပါတယ်ကျွန်တော်တို့အနေနဲ့ကတော့ဒီလိုပိတ်ပင်ခြင်းဒီဒီမိုကရေစီအစိုးရအနေနဲ့လည်းမလုပ်သင့်ဘူးပြည်သူတွေတင်းမြောက်ထားတဲ့အစိုးရအနေနဲ့လည်းမလုပ်သင့်ပါဘူးတင်းအေးချမ်းမှုကိုလိုချင်တယ်ဆိုလို့ရှိရင်တော့ဒီစစ်ပွဲတွေရပ်ဖို့ပဲလိုပါတယ်စစ်ပွဲတွေရပ်ဖို့ပဲအစိုးရကတိုက်တွန်းဖို့လိုအပ်ပါတယ်အခုတော့အစိုးရကအပြက်ခြေမုံလိုက်နော်အပြက်တိုက်လိုက်ဆိုတဲ့အစံတွေကြီးပဲရှားပြီးတော့တင်းကြီးအေးချမ်းမှုရဲ့အရာပါကိုပေါ့နော်အနစ်ပါရကိုတခုမှတိုက်တွန်းတာမတွေ့ရပါဘူးနော်လူအခွင့်အရေးကိုပိတ်ပင်နေလို့ကျွန်တော်တို့အနေနဲ့အဲ့လိုပဲခံစားရပါတယ
်ဂျွန်လ23ရက်နေ့တနင်္လာနေ့မှာတော့ဒီလိုမျိုးအင်တာနက်ဖြတ်တောက်မှုကိုချက်ချင်းရပ်ဆိုင်းပြီးတော့အမြန်ဆုံးပြန်သုံးခွင့်ပေးဖို့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေဘက်ကရခိုင်ပြည်နယ်အစိုးရကနေတစင်ပြည်ထောင်စုအစိုးရကိုတိုက်တွန်းပေးဖို့ရခိုင်ပြည်နယ်လွှတ်တော်ကိုအရေးအကြီးအဆိုအရေးပေါ်တင်သွင်းခဲ့ကြပါတယ်အလားတူပြည်သူ့လွှတ်တော်မှလည်းဒီရခိုင်ပြည်နယ်အတွင်းမှာသတင်းမှောင်ချထားရေးအဆိုကိုတင်သွင်းမှုစူးစမ်းသွားမယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကပြောပါတယ်ဒီလိုမျိုးရခိုင်ပြည်နယ်တွင်စစ်ဖြစ်နေတဲ့နေရာတွေမှာအခုလိုအင်တာနက်သုံးဆွဲခွင့်ပိတ်ပင်လိုက်တာဟာအင်မတန်မှအန္တရာယ်ကြီးမားတဲ့လုပ်ရပ်ဖြစ်ပြီးတော့ရခိုင်ပြည်သူလူထုကြုံတင်ရတဲ့အခက်အခဲတွေကိုဖုံးကွယ်ဖို့စူးစမ်းတဲ့လုပ်ရပ်သားဖြစ်တဲ့အတွက်ကန့်ကွက်ရှုံချပါတယ်လို့အမေရိကန်ရခိုင်လူမှုအဖွဲ့အစည်းကဒုတိယဥက္ကဋ္ဌဖြစ်တဲ့ဦးသိန်းထွန်းစံကပြောပါတယ
်အမေရိကန်ရခိုင်လူမှုအဖွဲ့အစည်းအနေနဲ့ဒီခါဒီမှာရှိတဲ့ဆက်သွယ်ရေးဘိုင်းဆိုင်ရာပေါ့နော်အတိကအင်တာနက်ကိုဖြတ်တောက်လိုက်တဲ့ကိစ္စကကျွန်တော်တို့တော်တော်အခြေအနေဆိုးတယ်လို့ယူဆပါတယ်ကျွန်တော်တို့ဒီဒီမိုကရေစီဟိုဥတည်ပြီးတွားနေတယ်ဆိုတဲ့တိုင်းပြည်တပြည်ပေါ့နော်ဒီလိုမျိုးလုပ်တဲ့ဟာလူထုကိုအမှောင်ချပြီးတော့သူတို့လုပ်ချင်တာလုပ်မယ်ပေါ့နော်အင်တာနက်ဒီဘက်ကြီးရှိပြီးတော့ကျွန်တော်တို့ဒီတော့သတင်းတွေဘက်ကြီးပို့ပေးနိုင်တဲ့အခြေမျိုးပါတော့မှသူတို့ကစနစ်တကျအလိန်လေပြီးတော့ပေါ့နော်အသတင်းအမှန်ပြန်ကြားရေးဘာညာဆိုပြီးတော့ propaganda ပေါ့နော်သူတို့ကိုအမှောင်ချပြီးတော့နိုင်ငံလက်ပတ်ဖို့လှုပ်ထားပြီးတော့ကျွန်တော်တို့လုံးဝမလုပ်အပ်တဲ့ကိစ္စမျိုးဖြစ်တဲ့အတွက်ကျွန်တော်တို့ကထူးကန့်ကွက်တယ်ကျွန်တော်တို့အခုအဲ့ဒီကိစ္စကိုဟို Washington DC မှာအကုန်လုံးပေါ့နော်ဆန္ဒပြသွားဖို့အဲ့လိုဟာကြီးလေးစီစဉ်နေတာရှိပါတယ်ဒီဥစ္စာကလုံးဝမလုပ်အပ်တဲ့ကိစ္စပေါ့နော်အဲ့ဒါလုံးဝကန့်ကွက်ပါတယ
်ရခိုင်ပြည်နယ်တွင်းက MPT နဲ့ Telenor Internet Data ဝန်ဆောင်မှုတွေကိုယာယီရပ်ဆိုင်းဖို့အတွက်ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကညွှန်ကြားထားလို့အင်တာနက်တွေယာယီဖြတ်တောက်ထားပေမဲ့ဖုန်းခေါ်ဆိုမှုနဲ့ SMS စာတိုဝန်ဆောင်မှုတွေကတော့ဆက်လက်ရရှိနေမှာဖြစ်ကြောင်းအကြောင်းကြားခဲ့တာဖြစ်ပါတယ်ရှင
်မဆုမွန်စူးစီးတင်ပြသွားတာပါရှင်ကျမတို့ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရက်ကနေဝေဖန်အကြံပေးခြင်းနဲ့နားဆင်လို့တဲ့တည်တဲ့ခြင်းတွေတောင်းယူလို့ရဆိုရင် VOA American အတံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်သလို email လိပ်စာ bamis@voanews.com ကိုလည်းစာရေးသားပေးပို့နိုင်ကြပါတယ်ဖုန်းနံပါတ်ကတော့2323822555ဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို79နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA American တန်ကနေ2019ခုနှစ်ဇွန်လ25ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ2450 51လိုင်းလံမီတာ190ကနေနားဆင်နိုင်တယ်လို့ VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ရှင်။အခုဒုတိယပိုင်းအစီအစဉ်မှာတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်နဲ့အတူကမ္ဘာသတင်းတွေထဲကမြန်မာပြည်ချောင်းကောက်နှုတ်ချက်အီရန်အုံအင်္ဂလိပ်သင်ခန်းစာနဲ့အတူ
ဒီလိုအထူးစည်းဝါးရေးဆောင်စီမံခန့်ခွဲမှုကော်မတီကသူတစ်ဖြစ်ဒီနေရာရောကျေးပေးတဲ့အပေါ်မှာဖွင့်လင်းမြင်သာမှုအင်မတန်အားနည်းတယ်ဟိုကျွန်မဆိုရင်မသိဘူ
းပြည်သူလွတ်တော်အမတ်ဒေါ်အေးမြတ်မြမျိုးနဲ့ဆက်သွယ်မေးမြန်းထားတဲ့စီးပွားရေးအစီအစဉ်ကိုလည်းနားဆင်ကြရမှာပါနောက်ပိုင်းမှာတုတ္တဆောင်နဲ့အမေရိကန်တခွေအစီအစဉ်နဲ့နားဆင်ရပါမယ်ရှင်အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအရင်ဆုံးထုတ်လွှင့်ပေးသွားပါမယ်လိန်တူချစ်သူတွေကြားလက်ထပ်ထိမ်းမြှားခွင့်ကိုဖွဲ့စည်းပုံပါအခွင့်အရေးတရက်အဖြစ်အမေရိကန်တရားရုံးချုပ်က2015ခုနှစ်ဇွန်လ26ရက်နေ့ကအတည်ပြုခဲ့တာမို့လို့အခုဆိုရင်၄နှစ်ရှိသွားပါပြီသမိုင်းဝင်ဒီပြဋ္ဌာန်းချက်ကြောင့်လိန်တူစုံမဲ့သူတွေကြားလက်ထပ်ထိမ်းမြှားမှုကိုအများလက်ခံလာတာတွေပိုများလာပါတယ်ဒါပေမဲ့တစ်ချိန်တည်းမှာလည်းဒီကိစ္စကနိုင်ငံရေးမှာတော့အရေးပါတဲ့ဆွေးနွေးညှဉ်းခုံစရာကိစ္စတရက်အဖြစ်ဆက်ပြီးရှိနေတဲ့အကြောင်းသတင်းတောက် Brian Patton ပေးပို့ထားတဲ့သတင်းလွှာကိုကိုငိမ့်ချန်းကပြောပြမှာပါရှင်
လိန်တူစုံမဲ့သူနှစ်ဦးဖြစ်တဲ့အက်ဒီဘိုဂတ်နဲ့ရောဘတ်လီတို့ဟာလွန်ခဲ့တဲ့နှစ်နှစ်ကပန်ဆီဗီးနီးယားပြည်နယ်မှာလက်ထပ်ခဲ့ချိန်ကသူတို့ရဲ့မင်္ဂလာဆောင်ဟာထူးခြားနေလိမ့်မယ်လို့မိသားစုဝင်တွေမိတ်ဆွေအပေါင်းအသင်းတွေကမျှော်လင့်ခဲ့ကြတာပါအက်ဒီဘိုဂတ်ကအခုလိုပြောပါတယ
် We had a lot of people expecting or you know being
ကျွန်တော်တို့ရဲ့မင်္ဂလာဆောင်ဘယ်လိုပုံစံမျိုးနဲ့တွေ့ရမလဲဆိုတာစိတ်ဝင်စားကြသူတွေအများကြီးရှိခဲ့ပါတယ
်ဒါပေမဲ့လည်းတမန်မင်္ဂလာပွဲတွေလိုပဲတဦးနဲ့တဦးမေတ္တာထားပေါင်းသင်းနေထိုင်သွားမယ့်အကြောင်းကိုတရားဝင်ဂရုပြုတဲ့အစဉ်အလာထိမ်းမြားမင်္ဂလာလက်ထပ်ပွဲတစ်ခုထံမပိုခဲ့ပါဘူ
း It puts us equal to everybody else
တခြားလူတွေလိုပဲဒန်းလူဖြစ်သွားတယ်လို့ခံစားရပါတယ်ကျွန်တော်တို့တော့လက်ထပ်တယ်ဆိုတာယောက်ျားနဲ့မိမပဲဖြစ်ဖြစ်ယောက်ျားချင်းပဲဖြစ်ဖြစ်အားလုံးအတူတူပါပဲ
Robert Lee ကအခုလိုပြောသွားတာပါ American ပြည်ထောင်စုမှာလိန်တူစုံမဲ့သူတွေအချင်းချင်းလက်ထပ်ထိမ်းမြား권ကိုတရားရုံးချုပ်ကလွန်ခဲ့တဲ့၄နှစ်တုန်းကအတည်ပြုပေးခဲ့တာပါအခုအချိန်မှာတော့လိန်တူထိမ်းမြားခြင်းကိုထောက်ခံသူ60ရာခိုင်နှုန်းအထိရှိလာနေပြီးတော့လွန်ခဲ့တဲ့15နှစ်တုန်းကတော့ဒါကိုကန့်ကွက်သူ60ရာခိုင်နှုန်းလောက်ရှိခဲ့တာလို့ဖြူးသူတေသနာဌာနကပြောပါတယ်။ကမ္ဘာတဝန်းနိုင်ငံပေါင်း29နိုင်ငံမှာလည်းလိန်တူထိမ်းမြား권ကိုတရားဝင်အသိအမှတ်ပြုထားပြီးဖြစ်တယ်လို့အာရှဒေသမှာဆိုရင်တော့ထိုင်ဝမ်မှာလိန်တူထိမ်းမြား권ကိုဒီနှစ်ထဲမှာစတင်ပြဋ္ဌာန်းလိုက်တာပါ။အမေရိကန်ပြည်ထောင်စုမှာလိန်တူထိမ်းမြားခြင်းကိုကန့်ကွက်တာတွေရော့ကျလာတယ်ဆိုပေမဲ့ဒီကိစ္စကနိုင်ငံရေးမှာတော့အလေးထားဆွေးနွေးညှဉ်းခုံစရာကိစ္စတစ်ခုအဖြစ်ဆက်ပြီးရှိနေပါတယ်။သမယိုးကြကွန်ဆာဗေးတစ်တန်ဖိုးတွေကိုအားပေးတဲ့သမ္မတထရန့်ဘက်ကနေလူမှုထောက်ခံမှုရဖို့အတွက်ခရီးရန်အဖွဲ့တွေကဒီကိစ္စကိုအတုံးချပြောဆိုလေးရှိသလိုဘာသာရေးကိန်းဆိုင်တဲ့ဒီမိုကရက်တချို့တောင်ဒီလိုအတုံးချသူတွေထဲမှာပါပါတယ်။မိသားစုသုတေသနကောင်စီကပီတာစပရစ်ကအခုလိုပြောပါတယ်။
I think this is a problem for the Democrats.
Democratic အကြအစွန်းရောက်လူမှုရေးရာမူဝါဒတွေနဲ့အစွန်းရောက်မှုတွေများလာတာနဲ့အမျှပါတီအတွက်ပြဿနာဖြစ်လာပါတယ်။သူတို့ကိုအစဉ်အဆက်ထောက်ခံလာသူတို့အချို့အတွက်လည်းဆက်ပြီးထောက်ခံဖို့ခက်လာစေပါတယ်
။ဒါပေမဲ့ဒီသုံးသက်ချက်ကဒီမိုကရက်ပါတီကနေတမရလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်ဖို့ကြိုးစားနေသူပြီးဘူဒက်ဂျက်တို့လိုလူတွေအတွက်ကတော့မှားပါလိမ့်မယ်။အင်ဒီယားနာပြည်နယ်စောက်ပန်းမြို့တော်ဝန်ဘူဒက်ဂျက်ဟာအမျိုးသားတယောက်နဲ့လက်ထပ်ထားတဲ့လိန်တူစုံမတ်သူတဦးပါလူမှုထောက်ခံမှုတိုးလာနေသူတဦးဖြစ်ပြီးတော့ကြားမလိန်ရွေးချယ်မှုကိုပွင့်ပွင့်လင်းလင်းချပြတဲ့အတွက်ကြောင့်လဲအခုလိုထောက်ခံမှုပိုရလာစေတာလို့ထောက်ခံသူတွေကပြောပါတယ်လူအခွင့်ရေးလှုပ်ရှားသူဒေးဗစ်စတေးစီကအခုလိုပြောပါတယ်
Voters feel like if they're being honest and open about who they are
ကိုယ့်ရဲ့လိမ်မိုင်းဆိုင်ရာရွေးချယ်မှုကိုဘယ်လိုလူမျိုးလဲဆိုတာကိုရိုးသားသားမညာပဲပြောတာမျိုးမဲဆန္ဒရှင်တွေကလိုလားပါတယ်ဒါကမဲဆန္ဒရှင်တွေအပေါ်မကွယ်မဝဲယူသားတယ်ဆိုတဲ့သဘောလေးဖြစ်ပါတယ
်အခုလိုနိုင်ငံရေးမှာထဲသွင်းဆွေးနွေးပြောဆိုကြတာတွေအပြင်ကွဲပြားခြားနားမှုတွေစုဝေးတည်ရှိတဲ့အမေရိကန်ပြည်ထောင်စုမှာလိန်တူလက်ထပ်ထိမ်းမြှုပ်တွေကတော့တနေ့တခြားပိုလို့များလာနေပြီးတော့လူအဖွဲ့အစည်းတွင်ပုံမှန်အစိပ်ပိုင်းတစ်ခုလိုဖြစ်လာနေတာပါခင်ဗျာ
ကိုငင်းချမ်းပြောသွားတာပါရှင်အခုတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ချောင်းကိုမူလဆောင်ပါရှင်ရဲ့အဘော်မပြတ်အောက်နှုတ်တင်ပြပေးထားတာကိုနားဆင်နိုင်ပါပြီရှင်
India's experiment with sub-regional initiatives ဆိုတဲ့ခေါင်းစဉ်နဲ့ဒေတာရင်းအဖွဲ့တွေနဲ့ပတ်သက်လို့အိန္ဒိယနိုင်ငံကဆောင်ရွက်တင်တာတွေအကြောင်းသုံးသပ်ထားတဲ့ဆောင်းပါးတစ်စောင်ကို Eurasia Review မှာဇွန်လ24ရက်နေ့နေဆွဲနဲ့ဖတ်ရပါတယ်။နှစ်ပေါင်းကြာလာတဲ့အခါမှာအဖွဲ့အစည်းတွေအတွင်းမအောင်မြင်မှုတွေဖြစ်ခဲ့ရတာဟာဒေတာရင်းမှာစီးလုံးညီညွတ်ရေးကိုအဟန့်အတားဖြစ်စေတဲ့အိန္ဒိယနဲ့ပါကစ္စတန်ပြည်ပခါတစ်ခုတည်းကြောင့်မဟုတ်ပါဘူးလို့ဆိုပါတယ်။ဒါဟာအိန္ဒိယဥဆောင်တဲ့ဒေတာရင်းပူးပေါင်းဆောင်ရွက်မှုတွေမှာကမ္ဘာတကွင်းလမ်းတစဉ်လို့ခေါ်နေကြတဲ့တရုတ်နိုင်ငံရဲ့ပိုလန်မှာစီမံကိန်းမှာပါဝင်နေတဲ့နိုင်ငံတွေအပေါ်တရုတ်ရဲ့ဩဇာလွှမ်းမိုးလာတာကြောင့်ဖြစ်တာလဲသိသာထင်ရှားတယ်လို့ဆိုပါတယ်။ဘမ်စတစ်ကတောင်အာရှနဲ့အရှေ့တောင်အာရှဒေသတွင်းအဖွဲ့ဖြစ်ပြီးတောင်အာရှနိုင်ငံတွေနဲ့ဆက်ဆံရေးမှာအိန္ဒိယကဘယ်လိုစီမံခန့်ခွဲသလဲဆိုတာပေါ်မှာမှီတည်နေပါလိမ့်မယ်။အိန္ဒိယဟာအင်းကြီးချင်းနိုင်ငံတွေကထင်ရှားတဲ့နိုင်ငံရေးအုပ်စုတွေနဲ့အကျိုးဖြစ်မဲ့ကိစ္စတွေကိုပူးပေါင်းဆောင်ရွက်ရေးကိုအာရုံစိုက်ပါတယ်။ဥပမာအဖြစ်ဘင်္ဂလားဒေ့ရှ်ကအဝါမီလိဂ်ပါတီနဲ့အဆင်ပြေရင်အကျိုးရနိုင်မယ်လို့ယူဆပါတယ်။ဒေတာရင်းမတူကွဲပြားတဲ့နိုင်ငံရေးအုပ်စုတွေနဲ့ဆက်သွယ်ရေးမှာအိန္ဒိယကလူလူလာလာမရှိတာဟာအပြန်အလှန်ဆက်ဆံရေးပိုပြီးမပြေမလည်ဖြစ်လာစေရုံသာမကဒေတာရင်းတသားတည်းပေါင်းစည်းရေးကိုပါအဓိကပိတ်ဆို့ဟန့်တားရလဲကြပါတယ်။နီပေါ်နိုင်ငံနဲ့ဆက်ဆံရေးပြန်ကောင်းအောင်လုပ်ရတာကလည်းအိန္ဒိယအတွက်စိန်ခေါ်မှုတစ်ရပ်ဖြစ်နေပါတယ်။ဒီနေ့အဖြစ်အိန္ဒိယဟာအိန္ဒိယနိုင်ငံတွေကဘလို့နှစ်သက်သဘောကျမှုမျိုးနဲ့အတွေ့အခေါ်တွေနဲ့မဆိုနိုင်ငံရေးအရာလဲပူးပေါင်းဆောင်ရွက်နိုင်ဖို့ကိုလည်းကြိုးပမ်းရမှာဖြစ်ပါတယ်။နိုင်ငံရေးနဲ့ဘာသာရေးမတူကွဲပြားတဲ့အိန္ဒိယခေါင်းဆောင်တွေဟာအိန္ဒိယနိုင်ငံတွေရဲ့စိတ်ခံစားချက်နဲ့ယက်တီချက်တွေကိုအလေးမထားကြပါဘူး။ဒါဟာအိန္ဒိယနိုင်ငံတွေမှာအိန္ဒိယစန့်ကျင်ရေးပုံရိပ်တွေကိုတိုးပွားလာစေဖို့အကြောင်းဖြစ်တယ်လို့လည်းဆောင်းပါးရှင်ကရေးပါတယ်။အိန္ဒိယဟာဒေသရင်းမှာတရုတ်ရဲ့ဩဇာသက်ရောက်မှုရှိနေတဲ့အိန္ဒိယနိုင်ငံတွေမှာယုံကြည်အားထားရပြီးလက်သင့်ခံနိုင်တဲ့တိုးတက်မှုတွေရှိစေမဲ့နှစ်နိုင်ငံပူးပေါင်းဆောင်ရွက်တဲ့စီမံကိန်းတွေကိုအချိန်မီထမြောက်အောင်မြင်ဖို့အာရုံစိုက်ရမှာဖြစ်ပါတယ်။အိန္ဒိယရဲ့အရှိမျောဝါဒဟာအရှိတောင်အာရှဒေသရင်းကစိတ်ကမ်းမြို့လေးတွေအပြင်ဘင်းစတစ်အဖွဲ့ဝင်တွေပေါ်မှာပါသဘောထားသေးသေးထားပြီးချဉ်းကပ်မှုမျိုးနဲ့အတင်းရှိမတိုးတင်ဘူးလို့လည်းရေးသားပါဗျ။ဒေသရင်းနိုင်ငံတွေဟာတရုတ်ရဲ့ BRI ပိုလန်မှာစီမံကိန်းအောက်မှာပင်လယ်စိတ်ကမ်းတွေအပြင်စီမံကိန်းတွေတစ်ခုနဲ့တစ်ခုချိတ်ဆက်ဆောင်ရွက်နေကြုံသာမကပဲတရုတ်နိုင်ငံစီကနေလက်နက်တွေနဲ့စစ်ဖက်ဆိုင်ရာအထောက်အပံ့ကိရိယာတွေကိုလည်းဝယ်ယူရရှိနေကြတာဖြစ်တဲ့အကြောင်းဒေါက်တာမာနုစ်ကူမာမစ္စရာရဲ့ဆောင်းပါးကို Eurasia Review မှာဖတ်ရှုနိုင်ပါတယ်ရှင်။
2019ခုနှစ်ပထမနှစ်ဝက်ဟာမကြာခင်ရက်ပိုင်းအတွင်းမှာပဲကုန်ဆုံးတော့မှာဖြစ်ပါတယ်။ဒီပထမနှစ်ဝက်အတွင်းတိုင်းပြည်မှာဖြစ်ပျက်ခဲ့တဲ့ဖြစ်ပျက်နေတဲ့နိုင်ငံရေးနဲ့တခြားအခြေအနေရရကိုကြည့်ပြီးလာမယ့်ဒုတိယနှစ်ဝက်အတွက် VOE သောတာရှင်တွေဘယ်လိုများခန့်မှန်းမျှော်လင့်ကြပါသလဲ။အကောင်းဘက်နဲ့အဆိုးဘက်ဘယ်ဘက်ကိုပိုအလေးတာတဲ့ခန့်မှန်းမျှော်လင့်ချက်မျိုးရှိကြပါသလဲ။အခုလာမယ့်အင်္ဂါညဒိုင်းအလီလိုင်းအစီအစဉ်မှာဆွေးနွေးဖလှယ်ကြရအောင်ပါ။ဒီအစီအစဉ်မှာဒိုင်းအပောင်းဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါ။ဒါရိုက်မပါဝင်နိုင်ရင်လည်းကိုယ်ဆွေးနွေးချင်တာကိုလူရင်းတူရှင်ရေးသားပြောဆိုပြီးစာသားဒါမှမဟုတ်အသံဖိုင်နဲ့ကြိုပို့ထားလို့ရပါတယ်။ VO ရဲ့ Facebook စာမျက်နှာပေါ်ကဒီအစီအစဉ်အသိပေးကြေညာချက်အောက်မှာလည်းမှတ်ချက်ပေးဆွေးနွေးလို့ရပါတယ်။တင့်တော်တဲ့ဆွေးနွေးချက်တွေကိုအစီအစဉ်ထဲမှာထည့်သွင်းဖော်ပြပေးသွားမှာပါ။ VO ရဲ့ဖုန်းနံပါတ်က1239233999 email လေးစာက burmese@voanews.com နဲ့ Facebook ကတော့ VOA Burmese News ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
အခုညတိုက်ရိုက်လေးလိုက်မှာပါဝင်စုနေလက်ကြဖို့ထပ်မံဖိတ်ခေါ်ပါရရှင်။အခုဆက်ပြီးတော့နာဆင်လေ့လာကြရမယ့် American Style Indian 3 English သင်ခန်းစာကိုတော့ဒေါ်လှလှတန်းကစီစဉ်ပို့ချပေးထားပါရရှင
်။ဒီကနေ့မင်းတင်ပြမယ် EDM အသုံးကတော့
Once in a Blue Moon
ဖြစ်ပါတယ်။စာလုံးပေါင်းကONCE once ga dj inn tema a taku blue blue ga apya yang moon moon ga la min so lo subscribe thung ye dai yai dei be ga lo apya yang la dj mo ဒီသုံးဆင်းသက်လာတာကတော့အမေရိကန်ပြည်ထောင်စုရဲ့ပြည်နယ်တစ်ခုဖြစ်တဲ့ main ပြည်နယ်ရှိလယ်သမားတွေရဲ့မိုးလေဝသခန့်မှန်းကြီးလက်ဆွဲစာအုပ်ထဲကလို့ဆိုပါတယ်အဲ့ဒီမှာပြက်ကရင်ကိုတတ်မှတ်ရမှာကျမတို့မြန်မာမှာလိုပဲလပြည်လကွယ်နဲ့တတ်မှတ်ရမှာလပြည်ကိုအနီရောင်နဲ့ပြတ်တထားတယ်လို့ဆိုပါတယ်လဟာတလတစ်ခါပြည်တာများပြီမဲ့လို့လေတချို့လတွေမှာတော့ဒုတိယအကြိမ်တလထဲလနှစ်ခါပြည့်တဲ့အခါတွေလည်းရှိပါတယ်ပထမလပြည့်ကိုအနီရောင်ခြေပြထားပြီးဒုတိယလပြည့်ကိုတော့အပြာရောင်နဲ့ခြေပြထားရကနေအပြာရောင်လဆိုတဲ့အတုံးဆင်းသက်လာတာဖြစ်ပါတယ်ဆလိုတာကတော့တလမှာလပြည့်နှစ်ခါကြုံဖို့ကခေရင်လာတယ်လို့ once in a blue moon ဆိုတဲ့အတုံးကလည်းကြုံတောင့်ကြုံခဲအဖြစ်မျိုးကိုရည်ညွှန်းပြောတာဖြစ်ပါတယ်တဲ့ကိုပြုတ်လို့ခဲလာတယ်ဆိုရင်ဒီအတုံးကိုရည်ညွှန်းအတုံးပြုတ်နိုင်ပါလေ George Ruby ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် I like to eat out at expensive restaurants but since I've started saving I only eat out once in a blue moon
ကျွန်တော်ကအကောင်စားစားတော့ဆိုင်တွေမှာထွက်စားတာကြိုက်တယ်ဒါပေမဲ့လို့ကျွန်တော်ပတ်စံစစုကလေးကနောက်ပိုင်းမှာအပြင်တိတ်ထွက်စားခဲလာတယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I like to eat out at expensive restaurants, but since I've started saving, I only eat out once in a blue moon.
ခုခုကိုဂျုံတောင်ဂျုံခဲလုတ်တယ်။တော်ယုံတန်ယုံနဲ့မလုတ်ဘူး။လုတ်ခဲလာတယ်ဆိုရင်ဘယ်လိုပြောမလဲ
Once in a blue moon.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာဖြစ်ပါရဲ့ရှင်။အခုစီးပွားရေးကဏ္ဍကိုဆက်ပြီးတော့နှာစင်ချရအောင်ပါ။အထူးစီးပွားရေးစုံတွေဟာစီးပွားရေးဖွံ့ဖြိုးမှုတစ်ခုတည်းအတွက်တည်းမဟုတ်ဘဲလူမှုရေးတရားမျှတမှုဥရုယာသီပြောင်းလဲမှုတိုက်ဖျက်ရေးတို့ကိုပါအလေးထားဖို့2019ခုနှစ်ကုလသမဂ္ဂရဲ့ကမ္ဘာယင်းနှိမ့်နှံမှုအစီရင်ခံစာမှာအလေးပေးတိုက်တွန်းထားပါတယ်။မြန်မာနိုင်ငံကလက်ရှိသီလဝါအထူးစီးပွားစုံမှာတော့မြေယာယော်ကြီးကိစ္စပွင့်လင်းမြင်သာမှုကင်းမဲ့နေပြီးလူမှုရေးတရားမျှတမှုအတွက်လည်းကြိုးပမ်းနေရဆဲဖြစ်တယ်လို့ပြောဆိုလာတဲ့ရန်ကုန်တိုင်းကြောက်တန်းမြို့နယ်ပြည်သူ့လွှတ်တော်အမတ်ဒေါ်အေးမြတ်မြတ်မြို့နယ်ဆက်သွယ်ပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်ကြီးထိုက်ကတင်ပြထားပါရရှင
်ကုလသမဂ္ဂရဲ့2019ခုနှစ်ကမ္ဘာယင်းနှိမ့်နှံမှုအစဉ်ခံစားမှာတော့အထူးစီးပွားရေးစုံတွေကိုအလေးပေးဖော်ပြထားပါတယ်။ပြီးခဲ့တဲ့၅နှစ်တာကာလအတွင်းကမ္ဘာပေါ်မှာအထူးစီးပွားရေးစုံပေါင်း1000တည်ထောင်ခဲ့ကြပြီးလာမယ့်နှစ်တွေအတွင်းနောက်ထပ်500ထွက်ပေါ်လာဖို့ရှိနေပါတယ်။ကုလသမဂ္ဂစီးပွားရေးနဲ့လူမှုရေးဆိုင်ရာဌာနရေရှည်ဖွံ့ဖြိုးမှုဆိုင်ရာဗန္ဒာရေးရုံးရဲ့ညွှန်ကြားရေးမှူး Navid Hanif ကတော့အထူးစီးပွားရေးစုံတွေကစီးပွားရေးဖွံ့ဖြိုးမှုတင်မဟုတ်ဘဲလူမှုရေးတရားမျှတမှုကိုပါအလေးထားကြဖို့တိုက်တွန်းထားပါတယ်
။ The future special economic zones should focus that the zones not only deliver economic growth but also social benefits and help
အနာဂတ်အထူးစီးပွားဇုန်တွေအနေနဲ့တော့စီးပွားဖွံ့ဖြိုးတိုးတက်မှုအတွက်တင်မဟုတ်ပဲလူမှုရေးအကျိုးမြတ်တွေကိုလည်းအလေးထားရမှာဖြစ်ပါတယ်။ဒါ့အပြင်သဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းကာကွယ်ရေးရာသီဥတုပြောင်းလဲမှုကိုတိုက်ဖျက်ရေးလူမှုအတိုင်းဝိုင်းကြားသာဓုညီမျှမှုရှိရေးကိုဖန်တီးနိုင်ရေးကိုလည်းအထောက်အကူဖြစ်စေဖို့တင့်ပါတယ်ဆိုလိုတာကတော့ဒီအထူးစီးပွားရေးဇုံတွေကိုစောင့်ကြည့်သုံးသပ်တာမှာလူမှုရေးဆိုင်ရာအခြေအနေတွေနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာတိုင်းတာသတ်မှတ်ချက်တွေလည်းပါဝင်လာမှာပါ
မြန်မာနိုင်ငံမှာလက်ရှိတီလဝအထူးစီးပွားရေးဇုံရှိနေပြီးနောက်ထပ်အထူးစီးပွားရေးဇုံတွေထပ်ပြီးထွက်ပေါ်လာဖို့လည်းရှိပါတယ်ရန်ကုန်တိုင်းကြောက်တမ်းမြို့နယ်တွင်ကလက်ရှိလဲပတ်နေပြီဖြစ်တဲ့တီလဝါအထုစီးပွားရေးဆောင်ကတော့နိုင်ငံစီးပွားဖွံ့ဖြိုးရေးအတွက်အလားအလာကောင်းအဖြစ်ကြောက်တမ်းမြို့နယ်ပြည်သူ့လွှတ်တော်အမတ်ဒေါ်အေးမြတ်မြတ်မျိုးကထောက်ခံပါတယ်ဒါပေမဲ့မြေယာယော်ကြီးကိစ္စတချို့ကတော့မပြီးပြတ်သေးပါဘူး
ဒီအကောင့်ထဲပေါ်တဲ့အပိုင်းလိုက်ကိုသူတို့လျှော်တာတွေရှိတယ်။ကျွန်တော်လျှော်လဲတော်တော်အဆင်ပြေသွားရတယ်ပေါ့နော်။ဒါပေမဲ့အဆင်မပြေတာလည်းကြံသေးတယ်။အထူးသဖြင့်ဘယ်လိုအဆင်မပြေလဲဆိုတော့ကျွန်တော်တို့အဲ့ဒီတီလုံးကအထူးစိတ်ဝါးရေးစုံနေရတယ်ပါတဲ့သူတွေကိုထယ်ခိုင်းပြီးတော့မှနေရာပြန်ရွှေ့တာပေါ့နော်။အဲ့တော့ပြန်ရွှေ့တော့သူတို့အိမ်ယာတွေပေါ်တယ်။ပေါ်တော့အဲ့ဒီနေရာမှာအမြင်ပြန်သိရတယ်ပေါ့။အဲ့ဒီနေရာမှာရှိတဲ့အတောင်တွေကနေသူကအမြင်ပြန်သိနေပေးပါမယ်ဆိုပြီးတော့မှခရီးကုန်းနဲ့ပေးတယ်။အခုချိန်ကြီးအောင်ဟိုသိနေနေရတော့ဆွံ့ရလိုက်ရတယ်။ဒါပေမဲ့လည်းအိမ်ယာကသူတွေမရသေးဘူး။အဲ့လိုအဆက်တရှို့တော့ရှိတယ်။မူဝါဒကတော့အရင်ကောင်းတယ်။ဘူတိုင်းအကောင့်ထဲပေါ်ပေးဖို့နဲ့ဒီကျန်နေတဲ့ကျော်စီကိုအများဆုံးပေးဖို့ပြတ်ပေါ့နော်။အဲ့လိုမျိုးတော့စောင့်ရထားတာရှိပါတယ်ရှိ။
မြေယာယောကြီးကိစ္စကိုမြေသိမ်းခံရသူတွေနဲ့တာဝန်ရှိသူတွေကြားအချင်းချင်းညှိနှိုင်းမှုနဲ့အဆင်ပြေသွားကြတာရှိသလိုအဆင်မပြေမှလွတ်တော်အမတ်ကသိရတာမျိုးဖြစ်တယ်လို့လည်းဒေါ်အီးမြမြမျိုးကပြောပါတယ်
။နောက်တစ်ခုကကြတော့တီလဝါအထူးစည်းဝါးရေးစုံစီမံခန့်ခွဲမှုကော်မတီကလုပ်တဲ့အပေါ်မှာဒီနေရာအထူးသဖြင့်ဒီနေရာယောကြီးပေးတဲ့အပေါ်မှာဖွင့်လင်းမြင်သာမှုအင်မတန်အားနည်းတယ်။ဟိုကျွန်မဆိုရင်မသိဘူး။ကျွန်တော်ကစားဖြစ်တဲ့ကလေးလားကျမစီရောက်လာမှသာသိရတာဟိုပြေလည်သွားပြီလက်တိုက်ချိုးအဆင်ပြေသွားပြီဆိုမသိဘူးပေါ့နောက်တစ်ခုကကြာမူကတော့အရန်ကောင်းတယ်စိုက်ကရဲမူပေါ့နော်အဲ့ဒီဒါပေမဲ့အကောင့်ပြဖော်နေတဲ့လူတွေရဲ့ကိုလေးမိသားမှုမရှိတဲ့အပိုင်းတွေတယောက်တစ်မျိုးလုပ်တဲ့အပိုင်းတွေကျွန်တော်တို့အရန်ပြန်ကြားရတယ်ပေါ့ကျမကိုဝင်ကြီးတွေနဲ့တွေ့တဲ့အခါတိုင်းတဲ့တိုင်းဝင်ကြီးတွေကပြည်အောင်စုကကိုင်းတယ်လို့ပြောတယ်ပြည်အောင်စုကဝင်ကြီးတွေကပြောလို့ရှိရင်နေရာရောကျကိစ္စကတော့တိုင်းတဲ့တိုင်းကြီးကဘယ်လိုပြောတယ်ပေါ့နော်အဲ့လိုမျိုးကိစ္စမျိုးတွေကအခုရှိရှိနေတာဒါကတော့ကျမကသဘောမကျဘူးဒါအမှန်တိုင်းပြောတာပေါ့နော်
မြရာရောကြီးကိစ္စတွေဆောက်ရွက်ပေးနေပြီးလွတ်တော်တွင်မှလည်းတီလဝါအထူးစည်းဝါးရေးဆောင်အရေးဆွေးနွေးနေတဲ့လွတ်တော်အမတ်ဒေါ်အေးမြမြမျိုးကတော့အစိုးရရန်တရားတွင်ပေါင်းစပ်ညှိနှိုင်းဆောက်ရွက်မှုကအင်မတန်မှကိုအားနည်းပြီးဘသူမှတာဝန်ရှိတယ်လဲဆိုတာကလည်းတခါတလေရှင်းရှင်းလင်းလင်းမရှိတာကြောင့်ဖြည့်ရှင်းရခက်တယ်လို့လည်းပြောပါတယ်
ဒီကတော့ဒီစီမံခန့်ခွဲမှုကော်မတီရဲ့ပြည်အောင်စုအစိုးရရဲ့ရန်ကုန်တိုင်းအစိုးရရဲ့ဒီဒေတာဆိုင်ရာတွေရဲ့ပေါင်းစပ်ညှိနှိုင်းမှုဟိုကတော်တော်လေးကိုနည်းတယ်လို့ပြောရမယ်ပေါ့နော်ဆိုရင်ကျွန်မကတော့ပထမဆုံးတာဝန်ကျလာခဲ့တာဒီအဓိကတော့ဒီနေရာရောကြီးကိစ္စနဲ့ပြန်လည်နေရာရှာထားရေးဆောင်အပ်ပြည်သူတွေရဲ့အဆင်မပြေမှုကိုကျွန်မကမြင်ရတော့လေကျွန်တော်တို့အစိုးရကလုပ်ခဲ့တယ်ပေါ့လေကျွန်တော်တို့အစိုးရခင်မှာတော့ကျွန်မဒါတွေတော့ဟိုမချစ်စင်ပါဘူးပို့အစင်တီတာဖြစ်စင်တယ်ဆိုရတော့ပြည်တော်စုဝင်ကြီးကတော့ဒါဒီလောက်ခဲ့အစီအစဉ်မျိုးပွင့်လင်းမြင်သာဆိုတာရှာပြပါမယ်ပါညာဂရိပေးတယ်ပေါ့နော်ဒါပေမဲ့လည်းအဲ့ဒီအတိုင်းမဖြစ်လာဘူးကျွန်မမင်းစင်လာနေကိုပြန်လာတဲ့အချိန်မှာပြည်တော်စုဝင်ကြီးနဲ့အဲ့လိုဆွေးနွေးနေပြီးတော့ပြန်လာတဲ့အချိန်မှာအဲ့ခဏနေရာတော့ကျွန်မပြောတဲ့အစင်မပြေသေးဘူးဆိုတဲ့နေရာတွေကအဲ့ဒီဆောက်ပြလိုက်ပြီအဲ့တော့အဲ့ဒီပြန်လည်နေရာရှာထားရေးအတွက်ကိုဘယ်လိုတာဝန်ယူပါမယ်ဘယ်လိုလုပ်ပါမယ်ဆိုတာကိုရှင်းမပြတဲ့အပြင်ကိုမြေမြေမှမအောင်ကောင်းပြပေါ်ပြလိုက်တာပို့ဆိုးလာအဲ့နေရာကရှိတဲ့နေရာရောကြီးကိုမပေးဘူးအဲ့ညမှာရှိနေတဲ့တောင်သူတွေကိုဟိုညှိနှိုင်းပြီးဖယ်ခိုင်းလိုက်တယ်ခရီးပေးလိုက်တယ်ပေါ့နော်တောင်သူတွေကလည်းယုံကြည်ပြီးတော့မှဟိုဖယ်ပေးလိုက်တယ်ဒါပေမဲ့လည်းအဖယ်ပေးလိုက်တဲ့အထီကိုအခုချိန်မြရရောဒီမရဘူးပေါ့ဆိုတဲ့အခါကျတော့အဲ့လိုမျိုးကွယ်ဟားလာတွေကရှိတယ်ဒါကတော့ကျမကမကြိုက်ဘူးပေါ့နော
်နောက်တစ်ချက်ကတော့မြရဆုံးရှုံးရသူတွေအလို့အကံရရှိရေးဖြစ်ပါတယ်မီယိုဖလာလဲသမားတွေအနေနဲ့မြရဆုံးရှုံးလို့အလို့လက်မဲ့ဖြစ်တဲ့အခြေအနေမှာအထူးစီးပွားရေးဆောင်မှာအလို့အကံမရနိုင်တဲ့အခြေအနေကလည်းရှိနေပြန်တော့လူမှုရေးတရားမျှတမှုဖွံ့ဖြိုးမှုအတွေ့ဆက်ပြီးစူးစမ်းကြရအောင်မှာဖြစ်တယ်လို့ကြောက်တန်းလွတ်တော်အမတ်ဒေါ်အေးမြတ်မြတ်မျိုးကပြောပါတယ်ရှင
်စီးပွားရေးအရာတိုးတက်လာတယ်အရန်ကောင်းတယ်ဒါပေါ်မှာကျွန်မဟိုနိုင်ငံရဲ့အားထားရမယ့်စီမံကိန်းတွေဖြစ်တယ်ပေါ့နော်ဆိုတော့ကျွန်မအရန်ဝမ်းသာတယ်ကျေးဇူးတင်တယ်တိုးတော်လည်းပဲကျွန်တော်တို့ဒေသကလူတွေကနေရာတွေအများကြီးပိုင်ဆိုင်ပြီးတော့မှဆွတ်လွတ်ပေးပြီးတော့မှအာဒီနေရာမှာစီဝါနိုင်ငံစီဝါတက်မယ်ပေါ့နိုင်ငံဝင်ဝင်တက်မယ်ရင်းနှီးမြှုပ်နှံမှုတွေကောင်းမယ်ဆိုဒီဒေတာကကျွန်တော်တို့နေတဲ့သူတွေကရောဒီရဲ့ဖွံ့ဖြိုးတိုးတက်မှုရဲ့ဒေလိုက်ပါဖို့လုပ်ရဲပေါ့နော်ကျွန်မတို့စိတ်မမတ်တောင်းဆိုတာကြားပါပဲဘယ်လိုတလို့ရှင်နေရတခြားသူတွေလောက်ကန်ခွင့်လိုက်ရတာလည်းမှန်တယ်ဒါပေမဲ့အဲ့ပြန်လဲနေရစားထားတဲ့နေရာကအိမ်ကြီးအနှဲငယ်တောင်မှရှိတဲ့သူတွေရဲ့ဘဝဥရောင်းမှာကျွန်တော်တို့ကဟိုမကဲတင်နိုင်ဘူးပေါ့နော်ကျွန်တော်တို့ဆရာတို့ကတောင်သူတွေညားတယ်နေရာနဲ့အတက်မွေးတဲ့သူများတယ်စက်မှုဆောင်ပြီးမှအတက်မွေးဝန်ဆောင်လုပ်ဖို့အတွက်အရှင်းပိုင်းကိုကျွန်တော်တို့ ready ဖြစ်မနေဘူးပေါ့နော်ဆိုတဲ့အခါကျတော့မြေကြီးစွန့်လိုက်ရတယ်ရော်ကြီးကတော့ရတယ်ပေါ့နော်ဒါပေမဲ့အဲ့ညာရတဲ့ရော်ကြီးပုံမှာဟိုတိုးပွားအောင်လုပ်ဖို့စီမံခန့်ခွဲဖို့စီးပွားရှာဖို့ဆိုတာလည်းအစဉ်အသင့်မဖြစ်လိုက်တော့ပတ်စံတုံးတော့ပုံသွားတယ်ပေါ့လေဆိုတဲ့အခါကျတော့အဲ့ညာမှာရှိတဲ့သူတွေကစီစက်မှုဆောင်ကပြန်လုပ်လို့လဲဆိုရင်လည်းဆန်ဆောင်လုပ်တော့ဒီအောက်ရှင်သိန်းလုပ်ဆိုရင်မလောက်ဘူးပေါ့နော်မလောက်ငါ့ဘူးပေါ့ဆိုတော့အဲ့လိုဆိုတော့အစီမပြေတဲ့ဘဝတွေအများကြီးရှိရဲ့အဲ့ပုံမှာတော့ကျွန်မပြန်ကုစားဖို့တော့အားစစ်စစ်တင်ပြပြီးတော့မှလေးချက်ဖို့ကောင်းမှုနဲ့ဆောင်ရှားမှုတွေရဖို့တော်တော်စူးစမ်းနေပါတယ်
မတ်သင်ဂီထားရဲ့စီးပွားရေးအစီအစဉ်ဖြစ်ပါရဲ့ရှင်။အခုတစ်ပတ်နားဆင်ကြရမယ့်သုတဆုံးလေအမေရိကန်တခွင်အစီအစဉ်မှာတော့အမေရိကန်သမ္မတစီးနင်းနဲ့ Air Force လေယာဉ်အကြောင်းကိုအောင်ကတင်ပြပေးထားပါရဲ့ရှင်။
Air Force 1လေယာဉ်ဟာအမေရိကန်သမ္မတကမ္ဘာတစ်ဝန်းခီးသွားရမှာအမြဲအသုံးပြုတဲ့လေယာဉ်ကြီးပါ။အခုအခါမှာတော့ဒီလေယာဉ်ကြီးထဲမှာဘလို့ဖွဲ့စည်းတည်ဆောက်ထားတာလဲ။သမ္မတကလေယာဉ်နဲ့ခီးသွားတဲ့အခါမှာဘလို့စားတောက်နေထိုင်လဲ။ဘသူတွေကသူလိုအပ်တာတွေကိုလောက်ကင်ဖြည့်ဆည်းပေးလဲဆိုတာတွေကိုတင်ပြပေးမှာပါ။လူအများစုအတွက်တော့လေယာဉ်ကိုခီးသွားလာရမှာပဲစီးနင်းအသုံးပြုတာဖြစ်ပေမဲ့အမေရိကန်သမ္မတစီးနင်းတဲ့ Air Force One လေယာဉ်ကတော့သူ့အတွက်ဝင်ဟင်တွေကရုန်းကန်တဲ့အိမ်ဖြစ်ပါတယ်။အခုခါမှာတော့ Air Force One လေယာဉ်ကိုဘယ်လိုဖွဲ့စည်းတည်ဆောက်ထားလဲဆိုတာလူအများကြည့်နိုင်မှုပုံစံတူတစ်ခုကိုဆောက်လုပ်ပြီး Washington DC အပြင်ဘက်က National Harbor အရပ်မှာပြသထားပါတယ်။ဝင်ကြည့်မယ်ဆိုရင်တော့လက်မှတ်ကို airforceoneexperience.com မှာဝင်နိုင်ပြီးတော့ဝင်ကြေးက30ပါလူရမ်းများတဲ့အချိန်ဆိုရင်တော့$35ပါအသက်65နှစ်နဲ့အထက်တက်ကြီးရွယ်ဦးတွေတက္ကသိုလ်ကောလိပ်ကျောင်းသားနဲ့စစ်မှုထမ်းတွေကတော့$22ပဲပေးရမှာပါအသက်4နှစ်ကနေ12နှစ်အတွင်းဆိုရင်တော့$15ပါလေရင်တစ်စီးလုံးကိုလေ့လာခြင်းကတော့တစ်နာရီလောက်ကြာပါတယ်အဲဒီလိုလာကြည့်မယ်ဆိုရင်တော့လေရင်ထဲကနေရာတွေအကြောင်းကိုလည်းသိရဖို့ကိုယ့်ရဲ့ cell phone နဲ့နှစ်ချက်ယူလာဖို့လည်းလိုအပ်မယ်ဒါမှသာလေရင်ထဲမှာကြည့်ရှုနေခြင်းအဲ့ဒီနေရာတွေအကြောင်းဖုန်းကနေတဆင့်အတန်ဖိုင်ဖွင့်ပြီးတော့နားထောင်နိုင်အောင်ပါတကယ်ကတော့ဒီလေရင်ဟာတာမန်ကုန်တင်လေရင်တဆင့်ကို Air Force One လေရင်အဖြစ်အသုံးများတဲ့ Boeing 747လေရင်ပုံစံနဲ့တစ်ထပ်တည်းတူအောင်ပြင်ဆင်ထားတာပါဒီလေရင်ကိုစပြီးတော့တက်ကြည့်တယ်ဆိုရင်ပဲလေရင်အင်ဂျင်အကြောင်းကစလို့တယ်လီဖုန်းကနေတဆင့်အခုလိုရှင်းပြပါတယ်
You should be standing by the massive engine. Feel free to walk up to it.
Engine ကြီးလေးလုံးတက်ဆင်ထားတဲ့ဒီလေယာဉ်ဟာကဘာတစ်ပတ်သုံးမုန်တမုန်အကွာဘွေးဖြစ်တဲ့မိုင်8000ခရီးကိုမယက်မနာပြန်တက်နိုင်ပြီးတကယ်လို့မြေပြင်ကိုဆင်းသက်မှာကြောင့်အနေရရှိတယ်ဆိုရင်လေဝေဟင်ထဲမှာပဲစီတဲလေယာဉ်တွေစီကနေတဆင်စီပြန်ဖြစ်နေပါတယ်82နာရီလုံးလဲဇက်တိုက်ပြန်တက်နိုင်တာပါတကယ်တော့လေ Air Force 1လို့ခေါ်တာဟာသမရစီးနင်းတဲ့လေရင်ဟာလေချောင်းထိမ့်ချုပ်တဲ့မျောစင်နဲ့ဆက်သွယ်တဲ့အခါမှာအမှားအယဉ်မရှိအောင်အတွက်နာမည်ပေးထားတာပါသမရတက်တန်းကုံဆုံတဲ့အချိန်မှာသူတို့နေထိုင်ရာပြည်နယ်တွေကိုပြန်လိုက်ပို့လို့ဒီလေရင်ကိုပဲစီးနင်းတဲ့အခါမှာတော့ Air Force 1လို့မခေါ်တော့ပါဘူ
း An Air Force 1 has also carried the bodies of our deceased presidents on one final ride.to their place of rest.
ဒါပြင်ကွယ်လွန်သွားတဲ့သမရဟောင်းတွေကိုနိုင်ငံတော်ဇာပနအခမ်းအနားအတွေ့ရွှေပြောင်းတည်ယူရမှာလဲ Air Force 1ကိုအသုံးပြုပါရယ်သမရဂျွန်ဖ်ကနေဒီလင်ဒန်ဂျွန်ဆင်နဲ့သမရဖို့တို့ကိုလည်းဒီလေရင်နဲ့တည်ဆောင်မှုပါရယ်2004ခုနှစ်ကသမရရော်နယ်ရီဂန်ရဲ့ရုပ်အလောင်းကိုတည်ဆောင်ချိန်မှာလဲသူသမရတာဝန်ယူစဉ်ကလေရင်ရဲ့အတွင်းအပြေးစင်အတိုင်းပြန်လည်ပြင်ဆင်ထားပေးခဲ့ပါရယ်လေရင်ရဲ့ရှေ့ပိုင်းမှာတော့သမရရဲ့အေကန်းအိတ်ခန်းနဲ့အစီဝေကန်းရုံးခန်းတွေရှိပါတယ်။သမရအိတ်ခန်းမှာတော့တယောက်အိတ်ကဒင်းနှလုံးချထားပါတယ်။ Air Force လေယာဉ်ပေါ်မှာသမရအခန်းထဲကလွဲလို့လေယာဉ်မှူးတွေအတွက်သာအိတ်ရရှိပါတယ်။သမရရုံးဝန်ထမ်းတွေအထူးလုံခြုံရေးအဖွဲ့တွေဟာ couch ထိုင်ကုန်နဲ့ကျန်းမြေတွေပေါ်မှာပဲအိတ်ကြရတာပါ။သမရစီးတဲ့လေယာဉ်ဆိုပေမဲ့လည်းဇိမ်ခံဖို့ဆိုတာထက်လုပ်ငန်းအတွက်ဖွဲ့စည်းတည်ဆောက်ထားတာကြောင့်ပါ။အစီဝေကန်းကိုကြည့်လိုက်မယ်ဆိုရင်လေထူးခြားချက်တွေကိုတွေ့ရမှာပါ။ပေ4000အမြင့်ကရုံးခန်းဆိုတော့ဇပွဲပေါ်မှာတင်ထားတဲ့ကော်ပီကွက်တွေမမှောက်အောင်အထင်းကွက်တွေလှုပ်ထားသလိုအစည်းဝေးထိုင်ကုန်တွေမှာဆိုရင်လဲစီဘဲလ်ထိုင်ကုန်ကပတ်တွေကိုတွေ့ရမှာပါအဲ့ဒီနောက်ကယ်လျက်ကတော့သမရရုံးအဖွဲ့ဝင်တွေသမရလုံခြုံရေးအဖွဲ့ဧည့်သည်တွေနဲ့သတင်းတောက်တွေအတွက်နေရာတွေပါဝင်ပါတယ်အမေရိကန်ပြည်ထောင်စုဟာလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာလွတ်လပ်ခွင့်ကိုအလေးထားတဲ့နိုင်ငံဖြစ်တာကြောင့်သတင်းမီဒီယာတွေသမရသွားလေယာဉ်ကိုလိုက်ပါနိုင်အောင်စီစဉ်ပေးထားတာပါသတင်းမီဒီယာတွေသာမရှိဘူးဆိုရင်သမရဟာဘယင်းလိုဖြစ်သွားမှာပေါ့လို့လဲဆိုပါတယ် Air Force 1လေယာဉ်မှာ1965ခုနှစ်ကနေ1994ခုနှစ်အထိအနှစ်30ကြာအမှုထမ်းခဲ့တဲ့ကြီးကြပ်ရေးမှူး Howie Franklin ကသမရ Bill Clinton လက်ထက်ကသမရနဲ့ကတောက်ကဆဖြစ်ရတဲ့ခုကိုအခုလိုပြောပြပါတယ
် I had to wake him up He only had 2.5 hours sleep so I came in and I went
သူကနှစ်နာရီခွဲလောက်ပဲအေးရသေးရင်နှိုးဖို့အချိန်ကျနေပါပြီ ။ဒါကြောင့်သူ့အိမ်ကသွားပြီးအသားလေးချိလိုက်တယ်သူကနည်းနည်းလှုပ်သွားပါတယ်။ပြီးတော့အတန်ထွက်ပြီးညီးပါတယ်။နောက်ဆုံးတော့ကျွန်တော်လည်းအိမ်ရကနိုးရမှာကိုမုန်းလိုက်တာလို့ပြောလိုက်တဲ့အချိန်မှာတော့သမရကဒီလိုဆိုတယ်မနှိုးနဲ့ပေါ်ဆိုပြီးပြောပါတယ်။ဒါကတော့အမေရိကန်သမရရဲ့တရားအမိန်ပေါ့ဗျာ
။လေအမှုတန်းနေအနေနဲ့သမရတွေနဲ့အခုလိုနီးနီးကက်ကက်ဆက်ဆံခွင့်ရတာကြောင့်သူတို့မှပြောစရာအများပြားလည်းရှိနေတာပါ။1989ခုနှစ်ကနေ1993ခုနှစ်အထိသမ္မတဖြစ်ခဲ့သူ George H.W. Bush ကတော့ဟင်းဒီဟင်းရဲ့တမျိုးကိုမကြိုက်ဘူးလို့ဆိုပါရယ်သမ္မတအတွဲစားတောက်ဖွဲရပြင်ဆင်ပေးရတဲ့လေယာဉ်ဝန်ထမ်းတဦးဖြစ်တဲ့ Henry Brown က
President Bush he was a pretty much a regular standard he didn't have any specific
သမ္မတ Bush ကဘာဖြစ်ဖြစ်စားသူပါဘယ်လိုစားတယ်လဲဘာစားတယ်လဲဆိုတာမျိုးလည်းမရှိပါဘူးတခုပါပဲသူကပန်းကောက်ပြီးဇင်းကိုမကြိုက်တော့အဲ့ဒါမပအောင်ရှောင်ပြီးပြင်ဆင်ပေးရပါတယ
်။ Becky Shorts ကတော့ Air Force 1မှာပထမဆုံးအမျိုးသမီးလေယာဉ်အမှုတန်းဖြစ်လာသူပါ။1981ခုနှစ်ကနေ1989ခုနှစ်ထိသမ္မတတာဝန်ယူခဲ့တဲ့သမ္မတ Ronald Reagan လက်ထက်မှာစတင်အလုပ်လုပ်ကင်ခဲ့တာပါ
။ When I was hired my official photograph with President Reagan
လေယာဉ်အမှုတန်းဖြစ်လာတော့သမ္မတ Reagan နဲ့မှတ်တမ်းတပ်ပုံရိုက်တဲ့အခါမှာသူကပုခုံးကိုဖက်ထားပါတယ်။ပထမဆုံးအမျိုးသမီးဝန်ထမ်းဆိုတာသူကသိတယ်လေ။သမရကအဖက်လက်တကင်းနေတဲ့သူလည်းဖြစ်တော့ကျမကိုဖက်ပြီးဘက်ကြီးတို့ရီအလုံးပေါင်းမိဖို့တဲ့အခါခြေတစ်ဖက်အရင်ရှို့သွင်းပြီးမှနောက်တစ်ဖက်ကိုထဝရရာဆိုတော့အားလုံးကအတူတူပါပဲဆိုပြီးမိတ်ဆက်ပေးတာကတော့တကယ်ကိုမမေ့နိုင်စရာပါ။
Air Force 1လေယာဉ်ပေါ်မှာမမေ့နိုင်စရာဖြစ်တယ်လေအများပြားရှိနေတာပါ။1963ခုနှစ်နိုဝင်ဘာလထဲမှာသမ္မတဂျွန် F ကင်နေဒီလှုပ်ကြံခံရပြီးတဲ့နောက်ဒုတိယသမ္မတလင်ဒန်ဂျွန်ဆင်ဟာ Air Force 1လေယာဉ်ပေါ်မှာသမ္မတအဖြစ်ကျန်းသက်စာချိန်ဆခဲ့ဘူးပါတယ်။သမ္မတစီးနင်းတဲ့လေယာဉ်ကိုတော့တခြားလေယာဉ်တွေနဲ့ရောထွေးမှုမရှိအောင်ဆိုပြီးတော့သမ္မတအိုက်ဆင်ဟောင်းဝါလက်ထက်မှာ Air Force 1လို့နာမည်ပေးခဲ့တာပါ။အခုလို Air Force 1လေယာဉ်ပုံစံတူတည်ဆောက်ပြီးတော့ American ပြည်ထောင်စုကမြို့တွေမှာလိုက်လံပြသဖို့The Children's Democracy Project အဖွဲ့ကစီစဉ်လာပါ Rhode Island ပြည်နယ်မှာ Boeing 747ကုန်တင်လေယာဉ်ဟောင်းတစ်စီးကိုသမရစီးနင်းလင်းရှိတဲ့လေယာဉ်ပုံစံတူဆောက်လုပ်ပြီးအော်တိုဘာလကလေးကဆက်လို့ National Harbor မှာပြသထားတာပါ The Children's Democracy Project အဖွဲ့ဟာ American ပြည်အောင်စုကတန်း90လောက်ရှိတဲ့ကလေးငယ်မျိုးဆက်တစ်တွေနိုင်ငံအရေးမှာစိတ်ဝင်စားလာအောင်လေ့ကျင့်ပညာပေးနေတဲ့အဖွဲ့ကြီးဖြစ်ပါတယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်ပေးနေတဲ့သုတဆောင်လေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်။အခုထုတ်လွှင့်ပေးနေတဲ့ VOA ရဲ့တနအိစာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့ဖန်ယူနားဆင်နိုင်ကြပါလိမ့်ရှင်။အခုဒီမနက်ဖက်ရဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြပေးပါမယ်ရှင်။
အီရန်ဘာသာရေးကောင်ဆောင်အယာတိုလာအလီခါမီနီကိုအတိအကျပြစ်မှတ်ထားတဲ့အီရန်အပေါ်ဘန္ဒာရေးအရာတန်ခတ်ပိတ်ဆို့မှုသစ်ကိုတနင်္လာနေ့မှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကချက်မှတ်လိုက်ပါတယ်။အထိနာစီမဲ့တန်ခတ်ပိတ်ဆို့မှုသစ်လို့လည်းသမ္မတကပြောပါတယ်။ဘာသာရေးကောင်ဆောင်ခါမီနီနဲ့အီရန်နိုင်ငံအနေနဲ့ကမ္ဘာဘန္ဒာရေးဈေးကွက်အသုံးပြုနိုင်ခွင့်ကိုအဟန့်အတားဖြစ်စေမယ်လို့ဆိုတဲ့သမ္မတရဲ့အမိန့်ညွှန်ကြားချက်ကိုသမ္မတထရန့်လက်မှတ်ရေးထိုးလိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းထံကိုစာပေးပို့ခဲ့တာဟာဒီလအစောပိုင်းတုန်းကသူ့မွေးနေ့အတွက်ဆုမွန်ကောက်တောင်းခဲ့တဲ့ကင်ဂျုံအွန်းရဲ့ပေးစာကိုရင်းရင်းနှီးနှီးစာပြန်ခဲ့တာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ကမွေးနေ့ဆုတောင်းစာပေးပို့ခဲ့တာဖြစ်ပြီးစာကသစ်ကိုရင်းနှီးဖော်ပြတယ်လို့လည်းသမ္မတထရန့်ကသတင်းထုတ်တွေကိုအင်ဂျီရောမှာတင်းနှင်းလာနေကပြောပါတယ်။ပြီးခဲ့တဲ့ဇွန်လ14ရက်နေ့မှာသမ္မတထရန့်ကအသက်83နှစ်ပြည့်ခဲ့တာပါ။အမေရိကန်သမ္မတထံကသိပ်ပြီးကောင်းမွန်တဲ့အကြောင်းအရာတွေပါတဲ့စာတစ်စောင်ကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းလက်ခံရရှိခဲ့ကြောင်းမြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကထုတ်ပြန်ပြီးနောက်တနေ့မှာပဲအမေရိကန်သမ္မတကအခုလိုပြောဆိုတာဖြစ်ပါတယ်။2026ခုနှစ်စောင်းရာသီအိုလံပစ်ပွဲတော်ကိုတော့အီတလီနိုင်ငံမီလန်နဲ့ကော်ရတီနာဒမ်ပက်ဆိုမြို့တို့မှာကျင်းပမှာဖြစ်ကြောင်းနိုင်ငံတကာအိုလံပစ်ကော်မတီကတင်းနှလာနေမှာကြေညာလိုက်ပါတယ်။စမရသည့်အိုလံပစ်ပွဲတော်ကိုတာဝန်ယူလက်ခံကျင်းပဖို့အီတလီနိုင်ငံအနေနဲ့ဆွီဒင်နဲ့အပြိုင်ဆိုင်လုခဲ့ရတာဖြစ်ပါတယ်
အင်္ဂါနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမသိင်္ဂီထိုက်ပြောပြပေးသွားတာပါရှင်။ဒီမနက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်။ဒီကနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့ line to meter 18 kHz 1063ည line to meter 19 kHz 15563ည line to meter 25 kHz 11965တို့ကနေနာဆင်နိုင်ပါတယ်။သောရရှင်များအားလုံးစတရင်လမ်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.